Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါလိမ့်ခင်ဗျာ VOA American တိုင်းရဲ့2023ခုနှစ်နိုဝင်ဘာလ4ရက်စနေနေ့မနက်ခင်းအစီအစဉ်တွေကို American ပြောင်းစု Washington DC မြို့တော်ကနေလိုင်းနိုမီတာ3249နဲ့လိုင်းလံမီတာ190အပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်သွားမှာပါဗျာ
Israel မှာ Speedback မချေပြန်လာရေးကို American ကဦးစားပေးဆောင်ရွက်နေပါတယ်လို့ American နိုင်ငံသားဝင်ကြီး Anthony Blinken ကပြောပါတယ်ရှမ်းပြည်မြောက်ပိုင်းမှာစစ်ကောင်စီတပ်တွေနဲ့တိုက်ပွဲတွေဆက်တိုက်ဖြစ်နေတဲ့မြောက်ပိုင်းမဟာမိတ်ညီနောင်၃ဘွဲ့ကသူတို့ရဲ့ထိုးစစ်တွေအောင်မြင်မှုဆက်ရနေတယ်လို့ပြောပါရယ်။မြန်မာစစ်ကောင်စီကြီးကဲကတော့မြောက်ပိုင်းမဟာမိတ်ညီနောင်၃ဘွဲ့ကိုတံပြန်ထိုးစစ်ဆင်မယ်လို့ပြောဆိုလိုက်ပါရယ
်။ဒီလိုမျိုးထိတ်တန့်ရောက်နေတဲ့သတင်းတွေကိုတင်ဆက်ပြီးမှာတော့ဂါဇာစစ်ပွဲနောက်ဆုံးအခြေအနေမေးမြန်းသုံးသပ်ချက်စကိုင်းမကွေးဒေသဘက်ကစီးရီးတင်းမာနေတဲ့အနေအထားစတာတွေနဲ့အပတ်စဉ်ကဏ္ဍတွေအဖြစ်အမျိုးသမီးကဏ္ဍသုတဆောင်နဲ့အမေရိကန်တကွင်းသိပ္ပံနဲ့ဤပညာကဏ္ဍတွေထုတ်လွှင့်သွားဖို့ပြင်ဆင်ထားပါတယ်။အခုရင်ဆုံးတော့စိတ်ဝင်စားဖွယ်နောက်ဆုံးရသတင်းတွေကိုကိုငိမ့်ညမ်းအေးကပြောပြသွားမှာဖြစ်ပါတယ်ဗျာ။
ဂါဇာမှာအကြမ်းဖက်မှုတွေတိုးမလာအောင်ဟန့်တားဖို့နဲ့အစ္စရေးဟားမတ်စ်ပြည်ပခါတွေပုံမကျေပြန့်မလာရေးကိုအစ္စရေးဝန်ကြီးချုပ်နဲ့တွေ့ဆုံချိန်သူအဓိကဆွေးနွေးခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောပါတယ်။အစ္စရေးကိုရောက်နေတဲ့ဝန်ကြီးဘလင်ကင်ဟာအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတယာဟုနဲ့အစိုးရအဖွဲ့ကိုတယ်အဗီမှာတောက်ချာနေကတွေ့ဆုံခဲ့တာပါ။ဒီတွေ့ဆုံမှုအပြီးဝန်ကြီးဘလင်ကင်သတင်းတောက်တွေနဲ့တွေ့ဆုံချိန်မှာတော့အော်တိုဘာ9ရက်နေ့ကအစ္စရေးကိုဟာမတ်စ်အဖွဲ့တွေဝင်ရောက်စီးနှင်းတိုက်ခိုက်ခဲ့တဲ့အကြမ်းဖက်မှုမျိုးထပ်မံမဖြစ်အောင်ဒါ့အပြင်အစ္စရေးနဲ့ပါလက်စတိုင်းအတွက်ပါပုံမကောင်းမွန်တဲ့အနာဂတ်တရက်ဖန်တီးနိုင်မှုမဖြစ်မနေလှုပ်ဆောင်ရမယ့်အရေးတွေကိုပြောဆိုသွားပါတယ်အစ္စရေးမှာလူပေါင်း1400လောက်သေဆုံးခဲ့ရပြီး230လောက်ပြန်ပြီးဆွဲခံခဲ့ရတဲ့အော်တိုဘာ9ရက်တိုက်ခိုက်မှုကိုလုပ်ခဲ့တဲ့ဟာမတ်စ်အဖွဲ့ကိုအမေရိကန်ကအကြမ်းဖက်အဖွဲ့အစည်းဖြစ်သတ်မှတ်ထားတာပါအမေရိကန်အနေနဲ့အစ္စရေးရဲ့ကိုကိုကိုခုခံကာကွယ်ပိုင်ခွင့်ကိုဆက်လက်ထောက်ခံရပ်တည်သွားမယ်လို့ဝန်ကြီးဘလင်ကင်ကပြောသွားပါတယ်။ဒုတိယဦးစားပေးကတော့ပါလက်စတိုင်းရပ်သားတွေကိုကာကွယ်ပေးသွားဖို့ဖြစ်တယ်လို့လည်းပြောပါတယ်။ဟားမတ်စ်အဖွဲ့ရဲ့တိုက်ခိုက်မှုကိုလက်တုံပြန်တဲ့အနေနဲ့အစ္စရေးဘက်ကလေကြောင်းကနေပြန်လည်တိုက်ခိုက်ရမှာတော့ပါလက်စတိုင်းသားထောက်ပေါင်းများစွာအိုးအိမ်မဲ့ဖြစ်ခဲ့ရပါတယ်။ဂါဇာမှာတည်ဆုံသူဥယေကလည်းအခုဆိုရင် 9000 ကျော်သွားပြီလို့ဟားမတ်စ်အဖွဲ့ကလည်ပတ်နေတဲ့ပါလက်စတိုင်းကျမရေးဌာနကပြောပါတယ်ပါလက်စတိုင်းနေမြေမှာလူသားပေးဒုက္ခပုံမဆိုးရွားလာနေတာကိုဖြေရှင်းဖို့နဲ့ပြစ်ခတ်တိုက်ခိုက်မှုရပ်ဆဲဖို့နိုင်ငံတကာကတန်တမာရိရကြိုးပမ်းနေပေမဲ့အစ္စရေးကတော့ထိုးစစ်ဆင်မှုတွေဆက်လုပ်နေပြီးသူတို့တပ်ဖွဲ့တွေအနေနဲ့ဂါဇာမြို့ကိုဝိုင်းထားပြီလို့လည်းပြောပါတယ်ခင်ဗျာတောင်တရုတ်ပင်လယ်တွင်းရေပိုင်နဲ့အငင်းပွားမှုကြောင့်တင်းမာမှုတွေမြင့်တက်နေပြီးတရုတ်ဘက်ကလည်းရလုံမှုတွေရှိနေချိန်မှာပဲဂျပန်နဲ့ဖိလစ်ပိုင်ခေါင်းဆောင်တွေဟာအပြန်လန်တပ်ဖွဲ့တွေဝေရောက်ခွင့်အပါအဝင်စစ်ရေးပူးပေါင်းရေးသဘောတူညီချက်တွေစတင်ဆွေးနွေးကြဖို့နိုဝင်ဘာ3ရက်မှာသဘောတူခဲ့ကြပါတယ်။အပြန်လန်တပ်ဖွဲ့တွေဝေရောက်ခွင့်သဘောတူညီချက်တွေစစ်ဆိုင်ညှဉ်းနှိုင်းမှုတွေစတင်ဖို့ဆုံးဖြတ်ချက်ချနိုင်ခဲ့ကြောင်းဂျပန်၊အမေရိကန်နဲ့ဖိလစ်ပိုင်တို့ကြားသုံးနိုင်ငံပူးပေါင်းဆောင်ရွက်မှုကိုပုံမခိုင်မာစေလဲလုပ်မဲ့ကြောင်းသဘောတူခဲ့တယ်လို့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိတာကပြောပါတယ်။ဖိလစ်ပိုင်ရေကြောင်းကာဝေးအကောင်လာစေဖို့လဲသတိပေးချက်နဲ့ radar စနစ်တွေအပါအဝင်ကင်းလက်ရေရင်တွေကာဝေးပစ္စည်းကိရိယာတွေပံ့ပိုးပေးဖို့လည်းအတည်ပြုခဲ့ကြပါတယ်။ကန်ယူတန်းလုံခြုံရေးအတွက်ဖိလစ်ပိုင်ရဲ့ထောင်လိုင်း radar စနစ်မြင့်တင်ဖို့ဂျပန်နိုင်ငံကဒေါ်လာ4သန်းတန်ဖိုးရှိတဲ့ယန်းသန်း600ထောက်ပံ့ပေးခဲ့တယ်လို့ဖိလစ်ပိုင်သမ္မတမာကော့စ်ကပြောပါတယ်။နှစ်နိုင်ငံခေါင်းဆောင်တွေဟာအမေရိကန်နဲ့နီးနီးကပ်ကပ်လက်တွဲလှုပ်ဆောင်ဖို့လည်းသဘောတူညီခဲ့ကြပါတယ်။တရုတ်နိုင်ငံကိုကိုးကားပြီးအရှိနဲ့တောင်တရုတ်ပင်လယ်မှာလက်ရှိအနေအထားကိုအင်အားသုံးတစ်ဖက်သက်ပြောင်းလဲဖို့လက်သက်မခံနိုင်တဲ့ကြိုးပမ်းမှုတွေနဲ့ပတ်သက်ပြီးနှစ်ဖက်လုံးကစိုးရိမ်ကြောင်းလဲပြောခဲ့ကြပါတယ်ဖိလစ်ပိုင်နဲ့ဂျပန်နှစ်နိုင်ငံစလုံးဟာဆယ်စုနှစ်တွေနဲ့ချီအငင်းပွားနေကြတဲ့ရေပိုင်နှစ်ထက်မှာတရုတ်သင်္ဘောတွေရဲ့ရန်လိုတဲ့အပြုအမူတွေကိုလည်းပြင်းပြင်းထန်ထန်ကန့်ကွက်လေရှိကြတဲ့နိုင်ငံတွေဖြစ်ပါတယ်ရှမ်းပြည်မြောက်ပိုင်းမှာစစ်ကောင်စီတပ်တွေနဲ့တိုက်ပွဲတွေစတိုက်ဖြစ်နေတာတပတ်ကျော်ကြာလာနေပြီဖြစ်တဲ့မြောက်ပိုင်းမဟာမိတ်ညီနောင်၃ဖွဲ့ကသူတို့ရဲ့ထိုးစစ်ဟာအောင်မြင်မှုတွေဆက်ရနေတယ်လို့တောက်ကြနေကပြောလိုက်ပါတယ် MNDAA ကိုကန့်တက် TNLA တအောင်းနဲ့ AA ရခိုင်တက်တော်မဟာမိတ်အဖွဲ့ကစစ်ကောင်စီတက်စကန်ဒါဇင်နဲ့ချီနဲ့မြို့လေးမြို့ကိုတိမ့်ပိုက်ထားနိုင်ပြီး တရုတ်နိုင်ငံကိုဆက်သွယ်တဲ့အရေးပါတဲ့ကုန်သွယ်မှုလမ်းကြောင်းတွေကိုပိတ်ဆို့ထားနိုင်ကြောင်းပြောပါတယ်။တရုတ်နယ်စပ်နန်ခမ်းမြို့အနီးကကင်းစခန်းတစ်ခုကိုတောက်ကြနေကသိမ်းပိုက်လိုက်ကြောင်း TNLA တအောင်းဖွဲ့ကပြောပါတယ်။ MNDA ကိုကန့်သတင်းဌာနရဲ့နိုဝင်ဘာ3ရက်စီရေးသတင်းထုတ်ပြန်ချက်မှာတော့ကိုကန့်စစ်ကြောင်းဟာကိုကန့် KI ရှီရှန်ဒေသဘက်ကိုဆက်လက်ထိုးပေါက်ခဲ့ပြီးကိုကန့်ဝန်နင်းကျွန်းဒေသမှာရှိတဲ့စစ်ကောင်စီရဲ့တပ်စခန်းကိုသိမ်းနိုင်ခဲ့တယ်လို့ဆိုပါတယ်။ MNDA ရဲ့မီဒီယာထဲမှာကိုကန့်တပ်တွေဟာကိုကန့်ခရင်အရှိချမ်းမိုင်60လောက်အကွာတီထိုးပေါက်နိုင်ခဲ့တယ်လို့ပြောထားတယ်လို့စစ်ကောင်စီတပ်စခန်းတွေကနေတင်ထားတဲ့လက်နက်ခရင်မီးကျောက်တွေကိုပြသထားတာတွေ့ရပါတယ်။စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကတော့မြောက်ပိုင်းမာမိတ်အဖွဲ့ကရှမ်းပြည်နယ်ကမြို့အများအပြားကိုတင်ပိုက်ထားနိုင်တယ်ဆိုတာကဝါရဖြန့်ပြောဆိုချက်ဖြစ်အစိုးရဘက်ကခြေပထားပါတယ်။ဒါပေမဲ့တရုတ်နိုင်ငံယူနန်ပြည်နယ်နဲ့နယ်နိမိတ်ချင်းထိနေတဲ့အဓိကကုန်သွယ်ရေးအချက်အချာမြို့ဖြစ်တဲ့ချင်းရွှေဟော်ကိုစစ်ကောင်စီတပ်တွေလက်လွတ်ခဲ့ရကြောင်းတော့စစ်ကောင်စီပြောခွင့်ရကဗိုလ်ထုံးတွေတော့ကအတည်ပြုထားပါတယ်။ချင်းရွှေဟော်ကနေအတွင်းပိုင်း55မိုင်လောက်အကွာမှာရှိတဲ့မဟာဗျူဟာကျတဲ့ယူပို့ဆောင်ရေးလမ်းကြောင်းဖြစ်တဲ့သိမ့်မီမြို့မှာတော့တိုက်ပွဲတွေပြင်းထန်နေပြီးဒေသခံတွေဟာနေနဲ့မှာပဲပေါအောင်နေရကြောင်းနဲ့အခြေအနေကရှုပ်ထွေးနေကမြို့ကိုစစ်ကောင်စီတပ်တွေရောမြောက်ပိုင်းမဟာမိတ်အဖွဲ့တွေရောထိ ंछ ုပ်ထားတာမဟုတ်ဘူးလို့အမည်မဖော်လိုတဲ့ဒေသခံတဦးကပြောပါတယ်အဲ့ဒီမှာအရသာ10ဦးသေဆုံးပြီး10ဦးလောက်လည်းဒဏ်ရာရခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့အသေးအပြောက်စည်းအထိအကျကိုတော့တိကျအတိမပြုတ်နိုင်သေးပါဘူးခင်ဗျာ
။ VOA American နဲ့မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိ92.32 kHz 9335နဲ့9383မီတာ 59 kHz 6.53 ညပထမနာရီဝက်မှာလှိုင်းနှက်မီတာ190 kHz 1505လို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOA ကမနက်ခင်းသတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်ခင်ဗျာရှမ်းပြည်နယ်မြောက်ပိုင်းတရုတ်နယ်စပ်အနီးမှာမြို့တွေကိုသိမ်းပိုက်ထားတဲ့မြောက်ပိုင်းမဟာမိတ်ညီနောင်၃ဘက်ကိုစစ်ကောင်စီတပ်တွေကတံပြန်ထိုးစစ်တွေပြန်လည်ဆင်နွှဲသွားမယ်လို့အနာဒိစကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောကြောင်းစစ်တပ်ထိန်းချုပ်ထားတဲ့နိုင်ငံပိုင်မီဒီယာတွေမှာတောက်ကြနေကဖော်ပြပါတယ်။ရှမ်းပြောင်မှာစစ်စခန်းတွေနဲ့စစ်ကောင်စီရုံးဌာနတွေတက်ခိုက်ခံရကြောင်းနဲ့မြောက်ပိုင်းအဖွဲ့တွေကိုပြန်လည်ထိုးစစ်ဆင်မယ်လို့စစ်ကောင်စီအဖွဲ့ဝင်တွေကိုမင်းကွန်းပြောရမှာစစ်ကောင်းဆောင်ကထက်သွင်းပြောခဲ့တာပါ။ဒါအပြင်ကချင်ပြည်နယ်ဘက်မှာလည်းကချင်လွတ်လပ်ရေးတပ်မတော် KIA ကတဲယူပို့ဆောင်ရေးစခန်းတွေနဲ့စစ်စခန်းတွေကိုတိုက်ခိုက်နေတယ်လို့စွပ်စွဲကစစ်ရေးရလက်တုပ်ပြန်မယ်လို့အနာဒိခေါင်းဆောင်ကသတိပေးပါတယ်ငင်းညာတင်ငင်းကိုမနှောက်ရှက်ဖို့ KIA ကိုသတိပေးထားတဲ့ဂျာကအခုလိုတိုက်ခိုက်တာလို့စစ်ကောင်းဆောင်ကဆွဆွဲပြောဆိုပါတယ်စစ်ကောင်းစီအနေနဲ့တိုင်းရင်းသားလူနည်းစုတွေနဲ့ယုံကြည်မှုတိစောက်ရေးလုပ်ခဲ့ပေမဲ့စစ်ကမ်းတွေကိုတိုက်ခိုက်နေတဲ့အဖွဲ့တွေကိုတံပြန်တိုက်ခိုက်မယ်လို့ဆိုပါတယ်စစ်တပ်ရဲ့တံပြန်တိုက်ခိုက်မှုတွေကိုတွန်းလှန်ဖို့ကျွန်တော်တို့အပြည့်အဝပြင်ဆင်ထားကြောင်းလဲမြမအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDA ကိုကန့်တက်ပြောရေးဆိုခွင့်ရှိသူလီကြားဝေကပြန်လည်ခြေပပါတယ်တောက်ချာနေတီမာမိတ်အဖွဲ့ဟာစစ်ဘက်ဆိုင်ရာပြစ်မှတ်90ကျော်ကိုသိမ်းဆီးရမိခဲ့ပြီးစစ်ကောင်စီလုံခြုံရေးတပ်ဖွဲ့ဝင်100ကျော်လက်နက်ချခဲ့ကြောင်းလဲကိုကန့်တက်ပြောခွင့်ရလီကြားဝေကဆိုပါတယ်အရင်ဘက်ကလေးကမြောက်ပိုင်းညီနောင်မာမိတ်အဖွဲ့ဟာရှမ်းပြည်နယ်မြောက်ပိုင်းရဲ့စစ်ကောင်စီရဲ့စီးရေးပြစ်မှတ်တွေကိုသိမ်းပိုက်နိုင်ရေးအချိန်ကိုက်ညှိနှိုင်းထိုးစစ်ဆင်ခဲ့ကြတာလည်းဖြစ်ပါတယ်မြားအနာဒိစစ်ကောင်စီဟာလွတ်လပ်တဲ့ပြည်တွင်းအခြေစိုက်ဒေသဆိုင်ရာမီဒီယာတစ်ခုဖြစ်တဲ့ Development Media Group DMG ကိုပိတ်သိမ်းခဲ့တာပေါ့နယ်စည်းမခြားသတင်းတောင်များအဖွဲ့ RSF ကရှုတ်ချလိုက်ပြီးတော့ဖမ်းဆီးထားတဲ့ DMG ဝန်ထမ်းနှုတ်ကိုလည်းပြန်လွှတ်ပေးဖို့တောက်ကြနေကတောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံမှာအရင်ကမကြုံစဘူးတဲ့အနေထားနဲ့သတင်းပညာနဲ့သတင်းရယူပိုင်ခွင့်တွေကိုဖိနှက်ချုပ်ချယ်ခံနေရတဲ့အချိန်မှာပဲ DMG သတင်းဌာနဟာစစ်အစိုးရကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်ပြီးပြည်သူတွေကိုလွတ်လပ်တဲ့သတင်းအချက်အလက်တွေပေးနေတဲ့မီဒီယာတွေကတခုဖြစ်တယ်လို့ RSF ကဆိုပါတယ် RSF ကဒီသတင်းမီဒီယာတွေကိုမတရားပိတ်ပစ်တာကိုရှုတ်ချပြီးလက်ရှိထောင်ထဲမှာဖမ်းဆီးခံနေရတဲ့သတင်းတောက်82ဦးကိုလည်းပြန်လွှတ်ပေးဖို့နိုင်ငံတကာအသိုင်းအဝိုင်းကိုဖိအားပေးဖို့တိုက်တွန်းထားပါတယ်အော်တိုဘာ29ရက်နေ့မှာရခိုင်အခြေစိုက်သတင်းဌာန DMG ရဲ့သတင်းတောက်ကိုထက်အောင်ဟာစစ်တွေမျိုးကယဉ်ကျေးမှုပွဲတော်တစ်ခုမှာသတင်းယူနေတုန်းစစ်ကောင်စီလုံခြုံရေးတပ်တွေကပထမဖမ်းဆီးခဲ့တာပါအဲ့ဒီနောက်နိုင်အနေငယ်အချမှာပဲစစ်သားတွေဟာ DMG ရဲ့ရုံးခန်းကိုဝင်ရောက်စီးနှင်းခဲ့ပြီးတော့အဲ့ဒီရုံးခန်းကညာဆောင်ကိုစိုးဝင်းအောင်ကိုဖမ်းဆီးခဲ့ပါတယ် DMG ရဲ့ကြံဝန်ထမ်းတွေကတော့ပုံအောင်နေရပါတယ်စစ်ကောင်စီတပ်တွေဟာ DMG ရုံးခန်းကိုချိတ်ပိတ်ပြီးတော့ကင်မရာတွေနဲ့ကွန်ပျူတာ laptop တွေကို တတုံတရားအကြောင်းပြချက်မပေးဘဲတင်းစီသွားခဲ့တယ်လို့ RFS ကပြောပါတယ်။အာဏာသိမ်းပြီးကြတဲ့မြန်မာမီဒီယာဟာဖိနှိပ်မှုတွေဇက်တိုက်ကြုံတွေ့နေရပြီးမီဒီယာတိုက်အများပြားပိတ်ခံထားရတယ်လို့သတင်းတောက်အများပြားလည်းဖမ်းဆီးခံခဲ့ရပြီးသတင်းတောက်၄ဦးတည်းမနေအသက်ခံခဲ့ရပါတယ်။ RSF ရဲ့2023ခုနှစ်စာနယ်ဇင်းလွတ်လပ်ခွင့်ညွှန်ကိန်းအရမြန်မာဟာအဆင့်183ခုမှာရှိပြီးတော့ကမ္ဘာပေါ်မှာသတင်းတောက်တွေအများဆုံးအချင်းချခံနေရတဲ့နိုင်ငံစင်းမှာလည်းတရုတ်နိုင်ငံပြီးရင်ဒုတိယအများဆုံးနိုင်ငံဖြစ်နေပါတယ်ခင်ဗျာဒီလတရက်နေ့ကထိုင်းနိုင်ငံတောင်ပိုင်းချုံဖုံခရိုင်နဲ့ပရာချွတ်ခီရီကန်ခရိုင်ဘန်ဆာဖန်နွန်မြို့နယ်အဆက်မှာအထောက်ထားမဲ့မြမတွေတဲဆောင်းလာတဲ့ကားတစ်စီးဟာလုံခြုံရေးစစ်ဆေးခိတ်မှစစ်ဆေးမခံဘဲမောင်းပြေရကနေကားမောက်ပြီးကားပေါ်ပါသူအလုံးဒဏ်ရာရခဲ့ပါတယ်ကလေးတဦးပါဝဲမြမအမျိုးသား၈ဦးနဲ့မျိုးသမီး၁၀ဦးအလုံးပေါင်း၁၈ဦးနဲ့ကားသမားတို့အလုံးဒဏ်ရာရခဲ့ပြီးနိစ္စရာစေယုံ၄ခုမှာဆေးဝါးကုသမှုခံနေရတယ်လို့လုံသမားရေးဆောင်ရွက်နေသူတွေကပြောပါတယ်လူကုန်ကူးသူတွေကသူတို့ကိုကားနဲ့ခေါ်လာပြီးထိုင်းနဲ့မလေးရှားနယ်စပ်ကိုပို့ဖို့စီစဉ်ထားပေမဲ့ချုံဖုံခရိုင်ထဲကစစ်ဆေးကိန်းမှာမောင်းပြေတဲ့အတွက်အခုလိုကားမောက်ခဲ့ရတယ်လို့လုံသမားအရေးလှုပ်ရှားသူဦးမိုးကျိုးကပြောပါတယ်ခုလိုမြမာတွေပါတဲ့ကားတွေထိုင်းစစ်ဆေးကိန်းတွေမှာမရက်ပဲမောင်းပြေလို့ကားမောက်တဲ့ဖြစ်ရပ်တွေဟာဒီနေ့ထဲမှာ၅ချိန်တည်းမနေဖြစ်ခဲ့တာပါမြမ၁၀ဦးတည်းမနေသေဆုံးခဲ့ရတယ်လို့ဒဏ်ရာရသူ၁၀၀လောက်လည်းရှိတယ်လို့ဦးမိုးကျိုးကပြောပါတယ်အခုနောက်ဆုံးဖြစ်ရမှာတော့ဒဏ်ရာရသူတွေကိုစလုံမြို့နယ်ကဆေးုံတွေမှာဆေးဝါးကုသဖို့ပို့ဆောင်ပေးခဲ့တဲ့အကြောင်းချုံဖုံခရိုင်ရဲတပ်ဖွဲ့ကပြောပါတယ်ကားပေါ်ပါလာတဲ့အထောက်ထားမဲ့မြမရွှေပြောင်းလှုပ်သားတွေနဲ့ကားသမားတို့ကိုတော့တရားဥပဒေနဲ့အညီအရေးယူသွားမယ်လို့ထိုင်းရန်ပုချုပ်ပနုတက်နဖာတလန်ကပြောထားပါတယ်အနာသိမ်းမှုနောက်ပိုင်းထိုင်းနိုင်ငံထွက်ပြီးအလုပ်လုပ်သူအရေးအတွက်ကပိုးများလာနေပြီးထိုင်းနိုင်ငံမှာလက်ရှိမြန်မာရွှေပြောင်းအလုပ်သမား၅တန်းဝန်းကျင်လောက်ရှိတယ်လို့အများစုက TMN နေထိုင်လုပ်ကိုင်နေကြသူတွေဖြစ်တယ်လို့အလုပ်သမားရေးဆောင်ရွက်နေသူတွေကပြောပါတယ်ခင
်ဗျာမြန်မာပြည်ရဲ့စနေနေ့မနေ့ခင်ထိတ်တန်းရအောင်သတင်းတွေကိုကိုငင်းညံ့အေးပြောပြသွားတာဖြစ်ပါတယ်ခင်ဗျာ VOA ရနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com internet စာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့ထဲမှာပဲဓာတ်ရိုက်လာရောက်ရှုစားကြည့်ရှုနိုင်ပါတယ်အပတ်စဉ်ကဏ္ဍနဲ့သတင်းပေးပို့ချက်တွေမတိုင်ခင်မှာအရင်ဦးဆုံးတော့ဂါဇာအရေးနောက်ဆုံးအခြေအနေဆက်သွယ်မေးမြန်းချက်ကိုကြည့်အောင်ပါဣသရေလကမြေပြင်ကရောဝင်ဟင်ကပါထိုးစစ်ဆင်တိုက်ခိုက်တာတွေတိုးလှုပ်လာနေတဲ့ဂါဇာဒေသမှာလူသားဘေးဒုက္ခပုံမှုဆိုးရွားလာနေတာကိုနိုင်ငံတကာကအတီးပေးနေကြသလိုပြစ်ခတ်တိုက်ခိုက်မှုတွေရပ်ဆဲဖို့လည်းဆက်ပြီးတော့တောင်းဆိုနေကြပါတယ်ဂါဇာမှာဘလို့အခြေအနေအဆိုးဝါးဆုံးဖြစ်နေပါသလဲပြည်ပကအဆုံးသတ်မဲ့အလားလာကရောဘလို့ဖြစ်လာနိုင်မလဲဆိုတာကိုမပြတ်စောင့်ကြည့်နေတဲ့ VOA အကြီးတန်းအယ်ဒီတာဦးကျော်ဆောင်သားကိုမက်ခင်ဖြူတွေးကမေးမြန်းတင်ပြထားပါတယ်ဗျာ
မင်္ဂလာပါဦးကျော်ဆောင်သားရေ
မင်္ဂလာပါမက်ခင်ဖြူ
ဟုတ်ကဲ့ပါရှင်အခုဒီနေ့လဲပဲဒါဒီနိုင်ငံတကာမှာအချက်တဲကြီးတစ်ခုဖြစ်နေတဲ့ရှေ့လေပိုင်းဒေသဂါဇာကအခြေအနေနဲ့ပတ်သက်ပြီးတော့ဆွေးနွေးကြဖို့ပေါ့နော်ဆိုတော့အခုဆိုလို့ရှိရင်ဒါအမေရိကန်နိုင်ငံသားရေးဝန်ကြီးဘလင်ကန်ဆိုလို့ရှိရင်လည်းဒီရေးနဲ့ပတ်သက်ပြီးတော့ဒါအခုရှေ့လေပိုင်းဒေသကိုရောက်နေတဲ့ဆွေးနွေးဖို့အတွက်ဆိုတော့ပြောရရင်တော့ကမ္ဘာနိုင်ငံတွေအားလုံးကလည်းပါဝင်ပြီးတော့ဒီကိစ္စမှာဟိုတော်တော်လေးကိုအချက်ရိုက်နေတဲ့ကိစ္စတစ်ခုပေါ့နော်အခြေအနေတစ်ခုဖြစ်နေတယ်ဆိုတော့အခုဒါဥကြဆန္ဒဆိုရင်လည်းဒီအခြေအနေတွေကိုမျက်ခြေမပြတ်အနေနဲ့စောင့်ကြည့်နေတာဆိုတော့အခုနောက်ဆုံးအခြေအနေအရင်ဆုံးပြောပြပေးပါလားရှင့်
နောက်ဆုံးအချိန်မှာအဆိုးရွားဆုံးအချိန်များစပြောမယ်ဆိုတော့ဆန္ဒမှုအခက်အခဲတွေပါပဲအဲ့မှာပိတ်မိနေတဲ့ဒုက္ခတွေအတွက်အခက်အခဲတွေအများကြီးကြုံရပါတယ်အဲ့ဒီမှာမှအဆိုးရွားဆုံးအခက်အခဲတော့တောက်ရင်မရှိဘူးအစားအစာမလုံလောက်ဘူးဆေးဝါးမလုံလောက်ဘူးနောက်နေတဲ့လုံစားမလုံလောက်ဘူးဖြစ်နေပါတယ်ဒါဟာစိတ်အရေးကြီးပါတယ်အထူးသဖြင့်နာမကျန်းဖြစ်နေတဲ့လူတွေဒဏ်ရာထိခိုက်ဒဏ်ရာနေလူတွေတနည်းတခြားများများလာနေတဲ့ဒီလူတွေအတွက်ပြီးပြီးတော့အခုတပြင်းအခုငွေတွေလိုအပ်နေပါတယ်ဒါကြောင့်ကမ္ဘာနိုင်ငံတွေအတရာကိုဖြည့်ဆင်းဖို့ကြိုးပမ်းနေကြပါတယ်တာမန်ကူညီကတော့အနေချင်းရတယ်ဒါပေမဲ့မလုံလောက်ပါဘူးအဲ့ဟာလိုအပ်တာကအများကြီးဖြစ်နေတဲ့အတိအကျကိုအဓိကထားပြီးတော့ဖြည့်ဆင်းဖို့ကြိုးစားနေကြပါတယ်ဒါပေမဲ့ဣသရေလကတော့ဒီလိုထိခိုက်ဒဏ်ရာမှုတွေများတယ်သိပြီးတော့တာမန်ဒီနေ့ပြင်းထန်နေတဲ့ဆိုရာတွေဟာဟာမတ်ရှိဘက်ကတော့ propagandaပါရပ်ချက်နေကျင်တာဖြစ်တယ်အဲ့ဒီမှာရှိရသူတို့ကျမ်းမာရေးဌာနတည်ပြီးလင်းဒါဝါရပ်ချက်နေရန်ရတခုသာဖြစ်တယ်ဆိုတော့သူတို့ကပယ်ချပါလေဆိုတော့အဲ့ဒီလိုရခက်တာပဲ အဲ့မှာဗဲမလိုက်တဲ့သတင်းသမားတွေအများကြီးရှိနေတယ်သူတို့ကတော့တင်ပြတယ်အဒီအချိန်နဲ့သိဆွနေတယ်ဆိုပြီးတော့ဆိုတော့အဓိကကတော့လူတွေဒုက္ခရောက်နေတဲ့အခြေအနေဖြစ်ပါတယ
်အခုလိုဖြစ်နေတဲ့အချက်တွေကိုကြော်လွှားနိုင်ဖို့အတွက်အပြစ်ခံရက်ဆဲဖို့ဆိုတာကိုတော့အားလုံးကဝိုင်းပြီးတော့ပြောနေကြတယ်ဆိုတော့ဒီအပေါ်မှာကောတကယ်ဒီအပြစ်ခံရက်ဆဲမှုဖြစ်လာဖို့အတွက်ကဘလောက်ထိအလားအလာရှိပါတယ်ရှင်ဖြစ်နိုင်မဖြစ်နိုင်ပေါ့
ဒုလောရည်တော့မဖြစ်နိုင်ပါဘူးနိုင်ငံတကာကတော့ဝိုင်းဝန်းပြောကြတယ်ဒါပေမဲ့ Israel ကလက်မခံပါဘူးတကိစ္စကိုအဓိကကတော့ Hamas ကပိသချေမှုန်ရေးဆိုတာကိုပဲသူတို့ပထမဦးစားပေးလုပ်နေတယ်လို့ယူဆပါတယ်သူတို့ပါဇက်ကတော့သူတို့ရဲ့ဒုက္ခတွေကိုအလုံးလွတ်မြောက်ရေးကိုလည်းတန်းတူအလေးထားတယ်လို့ဆိုပါတယ်ဒါပေမဲ့တချို့ကတော့သူက Hamas ကိုပြတ်သက်ချေမှုန်ရေးကိုသာဥတီထားနေတယ်ဆိုတော့ဒုက္ခတွေကိုဒဇာခံဖြစ်ဖန်ထားတဲ့လူတွေကိုပြစ်မှတ်ကိုတော့မထိမအောင်မနေသတိထားနေရတယ်ဆိုတော့ဖြစ်နေပါတယ်ဆိုတော့ဒီကိစ္စကို Hamas ကပယ်ချသလိုအမေရိကန်ပြည်ထောင်စုကလည်းပဲအပြစ်ခတ်ရစေးရေးလူပိဘူးဆောင်လက်မခံပါဘူးတူနီလကောင်ဘရစ်တင်ကလည်းလက်မခံပါဘူးအမေရိကန်ပြည်ထောင်စုကဘာပြောလဲအဲဒီနိုင်ငံရေးဝန်ကြီးဘလင်ကင်သွားပြီးတော့ပြောတာကလည်းပဲအဲ့ဒီအရသားတွေပြစ်မှတ်တွေကိုသိပြီးတော့မထိခိုက်ဖို့အဓိကတောင်းဆိုတာပြောပါတယ်ဒီဟာကိုဆောင်တည်ပြီးတော့ပြစ်ဖို့ဆိုတာသူအဓိကထားတယ်အပြစ်ခတ်ရစေးရေးစာနာမှုအတွက်အပြစ်ခတ်ရစေးရေးလုပ်ပါ humanitarian ceasefire လုပ်ပါဆိုတော့မပြောပါဘူးဆိုတော့အဲ့ဒီอิสราเอลก็เลยเว้ยอเมริกันတို့ကမတိုက်တွန်းသမျှဖိအားမပေးသမျှဆက်လုပ်နိုင်မဲ့သဘောရှိပါတယ်ဆိုတော့ပြစ်ခတ်ရစေးဟာလောလောဆယ်မှာဖြစ်လာနိုင်ကြီးရေလို့မထင်ပါဘူးတိုက်ပွဲပဲဆက်လက်ဖြစ်နေပါလိမ့်မယ်အခုဆိုလို့ရှိရင်တိုက်ပွဲအခြေအနေဟာတော်တော်လေးကိုဆွနေပါပြီ
အခုလက်ရှိအခြေအနေမှာဒါဒီအိမ်နီးချင်းလက်ဘနော်မှာရှိနေတဲ့ Hezbollah အဖွဲ့တွေဆိုလို့ရှိရင်လည်းဒါဂါဇာပြည်ပကပြန်ဖြစ်ကတဲ့ကနေဆက်မှာတချို့ပြစ်ခတ်တိုက်ခိုက်တာတွေပြန်ဆက်လာတာလည်းရှိရယ် Hezbollah ခေါင်းဆောင်ကလည်းပြောထားတာကဒီလက်ရှိအခြေအနေမှာဒီတိုင်းသာဆက်ပြီးတော့ဟိုတိုက်ခိုက်မှုတွေဆက်သွားနိုင်မယ်ဆိုလို့ရှိရင်သူတို့ဘက်ကလည်းတစုံတရာလုပ်မယ်ဆိုတဲ့ပုံစံမျိုးနဲ့ပြောဆိုတာတွေရှိတဲ့အခါကျတော့ဒီစစ်မီးအချိန်ကပို့ပြီးတော့ဒီဒေသတွေမှာခြေပြန့်လာမဲ့သဘောရှိနေတာဘယ်လောက်ထိဖြစ်သွားနိုင်လဲရှင
်အဓိကခြေပြန့်နိုင်တယ်လို့တွက်ခဲ့တာကတော့ Hezbollah တွေဝင်လာရင်အရင်ဆုံးဖြစ်မယ်လက်ဗနန်ကိုကူးဆက်သွားမယ်လို့ပြောပါတယ်အဲ့တော့ Hezbollah ခေါင်းဆောင်အဟာရှန်နဇရလာကအင်ရိုသမ်ရင်းနဲ့မနီယာပေါ်လေအမေရိကန်စာမျက်နှာမှာအဲ့မှာသူကမင်းကုန်းပြောပါတယ် Hamas တိုက်ပွဲဖြစ်ပြီးကြတဲ့ပထမဆုံးညီပြောတဲ့မင်းကုန်းဖြစ်ပါတယ်ကမ္ဘာကလည်းစိတ်ဝင်တရားစောင့်ကြည့်တယ်သူတို့ကဘယ်လောက်ထိလုပ်လာမလဲသူတို့ကတော့ Hamas ကိုချီးကျူးတယ် Hamas ရဲ့လူရက်ကိုထောက်ခံတယ်ချီးကျူးတယ် Israel ကိုအပြင်းထန်ရှုတ်ချတယ်သို့တော်လည်းပဲ Israel ကိုဆန့်ကျင်ပြီးတော့နေဆက်မှာလည်းပဲသူတို့နှစ်ဖက်အပြန်အလှန်ပြစ်ခတ်မှုတွေရှိနေတယ်။ Hamas ကလုံးဝဝင်ပြီးတော့ total war ဖြစ်အောင်ပေါ့လေ။ Hamas နဲ့ပေါင်းပြီးတော့ Israel ကိုတိုက်မယ်လို့တော့သူမပြောပါဘူး။ဒါပေမဲ့မင်းတို့ ground operation မြေပြင်စစ်ဆင်ရေးမိလိုက်ရင်တော့ငါတို့တိုက်မယ်လို့တော့ပြောတယ်။တကယ်တမ်းဆုံးသက်သူတွေပြောတယ်တိုက်မှာပဲ။မြေပြင်စစ်ဆင်ရေးလုံနေပြီ Israel ကဒါပေမဲ့သူတို့မတိုက်ပါဘူး။ဆိုတော့အဲ့ Hezbollah ခေါင်းဆောင်ဟာတကယ်တော့ Lebanon နိုင်ငံမှာပါနိုင်ငံရေးအပြင်ဖိတ်ပြီးတော့အရေးပါတဲ့ခေါင်းဆောင်ပြောင်းလဲဖြစ်ပါတယ်သူဟာ Hezbollah တခုရဲ့အရေးတွေမကအဲ့လက်ဗနန်နိုင်ငံတခုလုံးအရေးကိုသူထင်ကျိန်ပြီးတော့ပြောရတယ်လို့သူကတွက်ကြပါတယ်သူကနိုင်ငံရေးအပြင်နဲ့အမြင်ရှိတဲ့ခေါင်းဆောင်တယောက်ပါသူကို Israel တို့ Britain တို့ American တို့ကတော့အကြမ်းဖက်လို့သတ်မှတ်ပေမဲ့လည်းပဲကျွန်တဲ့နိုင်ငံတွေကမသတ်မှတ်ပါဘူးသူတို့ဟာဒါစစ်သွေးကြွတာတော့ဟုတ်တယ်ပေါ့လေဒီညမှာတော့သို့တော်လည်းပဲ terrorist တို့ drone သတ်မှတ်ပါဘူးဆိုတော့နိုင်ငံရေးအပြင်ချစ်ကျင်ပြီးပြောတယ်လို့ယူဆပါတယ်တကယ်တမ်း Hezbollah ကလည်းပဲ Hamas နဲ့ပေါင်းပြီးတော့ Israel ကိုတိုက်မယ်ဆိုရင်တိုက်ချင်းတိုက်မယ်ဆိုရင် October 9ရက်နေ့က Hamas တွေ Israel ကိုစတိုက်တော့ Israel အပြော့နေတဲ့အချိန်ဒီအချိန်မှာဝင်တိုက်လိုက်မှာပေါ့အခုကျတော့ Israel ဟာတိုက်ပွဲအခြေအနေမှာအပေါ်စီးရနေတဲ့အချိန်ဒီအချိန်မှာတော့ Hezbollah ကဝင်တိုက်လိမ့်မယ်မဟုတ်ဘူးလို့တွက်ကြပါတယ်ဒီအချိန်မှာတိုက်ရင်လည်းပဲသူတို့ Lebanon နိုင်ငံဟာစစ်ထဲမှာလုံးလုံးလေးလေးပါဝင်လာပြီးတော့အများကြီးထိခိုက်နိုင်ပွဲရှိပါတယ်ဆိုတော့သူတို့ဝင်တိုက်လိမ့်မယ်လို့တော့မထင်ရပါဘူးခင
်ဗျာလက်တလောမှာကတော့ကြည့်လို့ရှိရင်ဒီအစ္စရေးဂါဇာကိစ္စနဲ့ပတ်သက်ပြီးတော့ကသဘောထားအမြင်တွေကဒီပါလက်စတိုင်းဘက်ကထောက်ခံသူတွေရှိတယ်လို့အစ္စရေးဘက်မှာယက်တီနေကြတဲ့သူတွေကလည်းရှိနေကြတယ်ဆိုတော့ဒီနေရာမှာဒါပေမဲ့အရေးကြီးတာကဒီအိန္ဒိချင်းအီရန်လိုနိုင်ငံမျိုးပေါ့ဆိုတော့သူရဲ့ယက်တီချက်ကလည်းအင်မတန်အရေးကြီးတယ်လို့ထင်ပါတယ်ဆိုတော့လက်ရှိဟိုပြိပက္ခကအခုဆိုရင်ဒါတလနီးပါးလည်းဖြစ်လာပြီပို့ပြီးတော့ဆိုးဝါးလာတဲ့ပြင်းထန်လာတဲ့အနေအထားမျိုးကိုဥတီသွားနေတဲ့အခါမျိုးမှာအီရန်ကရောအခုနောက်ဆုံးအခြေအနေမှာဘယ်လိုပုံစံနဲ့ယက်တီနေလဲရှင
်အီရန်ဘက်ကလည်းပဲနှုတ်ဆက်နေပါတယ်ပြန်ပဲစကားအဖြစ်သာဟာမတ်စ်ကိုထောက်ခံပြီးတော့ပြောနေတယ်ကျေပြန့်လာရင်တော့ငါတို့ရဲ့လက်ပိုက်ကြည့်မနေဘူးဝင်မယ်ဆိုတဲ့သဘောမျိုးပြောတယ်ဒါပေမဲ့အီရန်တို့ခါစဘူလာရူကိုအဓိကဟန်တာပင်းကအမေရိကန်ဖြစ်ပါတယ်အမေရိကန်ဒီအရေးကိုမြင်လို့သူတို့ဟာ ဟာမတ်စ်ကိုအပြတ်ချင်မှုဘေးကနိုင်ငံတွေမပါဝင်အောင်ငါတို့အဓိကတာဝန်ကြီးပဲဆိုပြီးတော့အကြီးမားဆုံးသူရဲ့ရေတပ်ဒီနေသင်္ဘောကြီးကိုအဲ့ဒီဒါကိုပို့ထားပါတယ်ဆိုတော့အီရန်ကိုလည်းပဲအမေရိကန်ကတရားသားကပြောနေဆိုဂျီနီယာကြာပြီလို့ပြောမှာပေါ့သူကိုမကျင်တာကြာနေပြီဖြစ်တယ်ဆိုတော့ဒီညမှာအီရန်တစ်ခုမှရင်တော့အမေရိကန်တကယ်ပဲတိုက်ပါလိမ့်မယ်ထင်တယ်ဒါကိုအီရန်ကတွဲမိပါလိမ့်မယ်ဒါကြောင့်လည်းအီရန်ကလက်တုံးနေနေတာဖြစ်ပါတယ်ဒီကိစ္စကတော့သူလက်ရနေမှာပေါ့လေသူ့ရမယ်လေသူတို့ကတော်ရင်တော်ဝင်လာမယ့်အခြေအနေမရှိပါဘူးဒေသတွေမှာမပြန့်ပေါင်းမပြန့်တပြတ်မလောင်သာနေကြပါဆိုတော့သူကပြောတယ်ဟာမတ်စ်ကိုအပိရဲ့အစ္စရေးကိုဆုတ်ချတယ်သူတို့ပြင်မဲ့လေစစ်ကိုသူတို့တိုးချက်တိုက်ဖို့တော့ရွေချက်မရှိဘူးလို့ယူဆပါတယ
်တော်တော်စင်မှာတော့တတိထားစောင့်ကြည့်ပြီးတော့တတ်နိုင်တဲ့လောက်ထိမ့်သိမ့်နေတဲ့အနေအထားမျိုးတော့ရှိနေတာပေါ့လေ
ဟုတ်တယ်ဟုတ်ပါတယ
်ဒီပုံတိုင်းနဲ့စစ်ပွဲပြီးမဲ့အလားလားရောဘယ်လိုမြင်ရမလဲရှင့်
အဝေးကြီးလူအားတွေအလံဝေးလို့ဆိုရပါလိမ့်မယ်အဓိကဆစ်စင်ထွန်းတဲ့ Israel ကဒါကိုရေရှည်တိုက်မယ်ဆိုပြီးတော့နေတဂျာဟုကပြောထားပါတယ်အခုလည်းပဲရှေ့တန်းတော်ပြီးတော့အများရန်သူတို့တိုက်ရမယ်သူတို့ရဲဘော်တွေကဘယ်လောက်ထိမျက်စိမှာမိထားတောင်းနေရတယ်ဒါကိုဟာမတ်စ်ကိုအပြတ်ချင်မုန်းနေသူတို့လုံသွားမယ်ဆိုပြီးတော့ပြောနေပါတယ်ဆိုတော့သူတို့ဘက်ကဆစ်စင်ညှိမယ်ဟာမတ်စ်ကဘလောက်ပဲတွဲဆုံဆွေးနွေးလို့တစ်ဖက်သက်လုံးလုံးမရပါဘူးဒီဘက်ကတအားကြီးသူတို့နိုင်တော့မှသူတို့ဖိတိုက်သွားမယ်သဘောရှိပါတယ်အဲ့လိုဖိတိုက်လို့ပြည်လည်းမှုသူတို့တစ်ဖက်သက်နိုင်သွားသည့်တိုင်အောင်မှနိုင်ငံရေးအဖြေအရညီညာရေးရပါခဲရင်ပါလိမ့်မယ်စစ်ပွဲတွေဖြစ်ရင် ceasefire လုပ်တယ် truce လို့ခေါ်ပေါ်ပြီးတော့မှဒါအပြစ်ခတ်ရဆဲလိုက်တယ်ဒါ armistice နောက်စစ်မတိုက်တော့ဘူးဆိုတာလက်မှတ်ထိုးတယ်အဲ့ဒီပြီးတော့မှ peace treaties ဆိုတာကဘာလက်ခံနိုင်တဲ့နှစ်ဖက်လုံးလက်ခံနိုင်တဲ့နိုင်ငံတွေကိုဘယ်လိုသတ်မှတ်မယ်ဘာညာနယ်နိမိတ်သတ်မှတ်မယ်ပါလက်စတိုင်းအတွက်နိုင်ငံဘယ်လိုဖြောင်းလုပ်ပေးမယ်စသဖြင့်လုပ်ရပါလိမ့်မယ်ဒါဟာအကြီးကျယ်တဲ့ညီညာရေးညီလာခံကြီးကဘာနဲ့အဝန်ချီပြီးလောက်ရပါလိမ့်မယ်အထူးသဖြင့်အာရဗ်ကဘာပါပါဝင်တဲ့ဟာလှုပ်ပြီးတော့မှသာလျှင်ငင်းချင်းသဘောတူညီဆိုတာရရှိနိုင်မှာဖြစ်ပါတယ်ဆိုတော့အခုလောလောဆယ်မှာကတော့အပြစ်ခတ်ရဆဲဖို့ဆိုတဲ့ပထမအဆင့်တော့မဖြေသေးတော့တော်တော်ကြာလင်ဥမဲလို့ပဲပြောမှာဖြစ်ပါတယ်ခင်ဗျာ
လွယ်တကူဖြည့်ရှင်းလို့ပြီးမဲ့အချက်တဲတခုတော့မဟုတ်ဘူးပေါ့လေဟုတ်ကဲ့ပါကျွန်တော်တို့အချိန်ကန့်သက်ရဒီမှာပဲရက်ကြအောင်ပါရှင်ကျေးဇူးပါဦးကျော်စံသာ
ရပါတယ်ခင်ဗျာ
VOA American တိုင်းရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ကြ བྱ ိုင်းနဲ့ထဲရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bamis ဆိုတဲ့တံမဲနဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုစီကြပါလေ VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
ကျသောမိတ်ဆွေများအခုကြည့်ရှုကြားမြင်နေရတာကတော့ VOA American တန်ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေပဲဖြစ်ပါတယ်ခင်ဗျာအခုတော့အညာဒေသဘက်ကစည်ရေးတင်းမာမှုကိုလည်းကြည့်အောင်ပါမနေ့မနေ့ပိုင်းမှာမကွေးတိုင်းဂံကောမြို့နယ်ကမင်းရွာရဲစခန်းကိုတော်လှန်ရေးတပ်ဖွဲ့တွေကတိုက်ခိုက်သိမ်းပိုက်ခဲ့တယ်လို့ EBSDF Colon 3ရဲ့ပြန်ကြားရေးတာဝန်ခံကပြောပါတယ်စကိုင်းတိုင်းတမူးနယ်ကလေးမြို့နယ်တွေအတွင်းကစစ်ကောင်စီတပ်စခန်းတချို့ကိုလည်းဒေသခံကာကွယ်ရေးတပ်တွေကတိုက်ခိုက်နိုင်ခဲ့ကြပါတယ်ရှမ်းပြည်မြောက်ပိုင်းမှာညီနောင်၃ဘွဲ့ရဲ့1029စစ်စင်ရေးစတင်ပြီးတပတ်အကြာအတွင်းသခိုင်းနယ်မကွေးအတွင်းမှာအချိန်မြင့်လာတဲ့စစ်ရေးအခြေအနေသတင်းပေးပို့ချက်ကိုတော့မအီတန်းစင်ပြောပြမှာဖြစ်ပါတယ်ဗျာ
ကလေးနဲ့တမူးမြို့နယ်တွင်ကစစ်ကောင်စီတပ်စခန်းတချို့ကိုဒေသကာကွယ်ရေးအဖွဲ့တွေကဝေရောက်ပြီးတော့တိုက်ခိုက်ခဲ့ကြတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်လက်ရှိမှာညနေပိုင်းထိတိုက်ပွဲပြင်းထန်နေဆဲဖြစ်ပြီးတော့ဒေသကာကွယ်ရေးတပ်တွေဘက်ကကမ်ပတ်စခန်းနဲ့ရာစကြိုစခန်းတို့ကိုသိမ်းပိုက်နိုင်ခဲ့ပြီဖြစ်တယ်လို့ကာကွယ်တပ်ဖွဲ့ဝင်တယောက်ကအတည်ပြုပါတယ်
။ဟိုလိုဆက်ကတော့ဒီကမ်ပတ်ကရဲစခန်းပေါ့နော်။ကမ်ပတ်ကရဲစခန်းတစ်ခုရှိနေတယ်။ပြီးတော့ရာစကြိုကရန်နစ်အဲဒီစခန်းပေါ့နော်။အဲမှာစစ်သားတွေလည်းရရှိရယ်စစ်သားတွေပြောင်းနေအဲစခန်းပြင်းနေတော့ပေါ့။ဒီလိုတုံးရပေါ့ဝီတုံးရကမ်ပတ်ရဲကမ်ပတ်ကကုန်းရဝီတုံးရအမြောက်စီးရပေါ့နော်၃00ပြန်ကြည့်တယ်အဲ၃00လည်းဒါအချင်းကြီးပေါင်းတဲ့ကုပ္ပတရအစာစီးဖြစ်တယ်ပေါ့အဲပြန်ပြောက်ဒီအထင်အောင်မျိုးမဖြစ်အောင်လည်းနဲ့ချောက်လို့ညီညီလက်ချင်မှာတော့ချီကြတော့တယ်ပေါ့အခုတော့ပြန်မှစိုက်ရမှာပေါ့နော်ဟုတ
်မကွေးတိုင်းခံကောမြို့နယ်မင်းရွာကရဲကင်းစခန်းကို ABSDF နဲ့တော်လှန်ရေးတပ်ဖွဲ့တွေပူးပေါင်းပြီးတော့ဒီမနက်9နာရီခွဲဝန်းကျင်မှာဝင်ရောက်ပြီးတော့သိမ်းပိုက်နိုင်ခဲ့တယ်လို့ ABSDF Column 3ပြန်ကြားရေးတာဝန်ခံရဲဘော်ပြည့်ဖြိုးကျော်ကပြောပါလိမ့်
ဟုတ်ကဲ့ဟိုမနက်9:00နာရီကဒီတော့တော်ပြီးတော့ဆက်ဆက်လာကြပါဘောလုံးတော့မှာမင်းရဲ့ဆောင်းပေါ်ပြီးတော့ ဒီချိန်ကြီးကတော့ကျွန်တော်တို့တွေကရက်ခန်းကိုခုချိန်ကြီးကမြှုပ်ဖြတ်ပြီးနေဖြစ်တယ်ဘောနော်ဟိုတချို့တော့ကတော့တက်ပြန်ဆုံးပြီးတော့ဘောနော်နေနေရှင်းနေကြီးကိုပတ်ဝန်းကျင်ပါသူကြီးတွေရာဒီကိုဘောနော်ပြောင်းပြီးတော့ဒါရှိနေပြီးဖြစ်တဲ့အခါမှာမင်းဒီလိုက်ကံပြီးရှင်းနေပြီးဖြစ်သွားပြီတော့ဒီဘောနော်ရေကိုစစ်တပ်ကနှစ်ခုလုံးပေါင်းထိုင်နေစကန်ဖြစ်နေတဲ့လုံးတွေအားလုံးကျွန်တော်တို့ကလည်းအထူးကြောင့်ဘောနော်ဖြစ်ခဲ့နေတယ်ဖြစ်ပါလေဗျသူတို့ဘက်ကဘောနော်ဂျန်ကောင်းမျိုးကနေပြီးတော့အောင်းဝန်းကတနက်ဒီနေ့ပြုပြီးတဲ့အခါမှာဒီတော့ဇာရနာဦးကတနက်ဒီဒီစီမံပြီးတော့တရားရတော့လည်းအခုကျွန်တော်ပြီးခါတဲ့ဆိုသုံးပေါင်းပြီးတော့ကျွန်တော်ပြည့်ရပါတယ်ဗ
ျမင်းရွာရဲစခန်းကိုတိုက်ခိုက်သိမ်းယူခဲ့ပြီးတော့စစ်ကောင်စီဘက်က20ဝန်းကျင်တိမ်ဆုံးခဲ့တယ်လို့စစ်တုံပန်းအဖြစ်အယောက်10ယောက်ဖမ်းဆီးရမိတယ်ဆိုပြောလဲပြောပါတယ်ကလေးတမူဒေသကာကွယ်ရေးတပ်တွေက KIA ရဲ့ကိုကဲမှုနဲ့စစ်ကောင်စီရဲ့တပ်စခန်းတွေကိုတိုက်ခိုက်သိမ်းပိုက်နေတာဖြစ်ပြီးလက်ရှိတစ်တုံညာနှစ်ခွန်စစ်စင်ရေးနဲ့အတူတိုက်ပွဲကိုအရှိန်မြင့်သွားမှာဖြစ်တဲ့ဆိုပြီးကလေးမျိုးနယ်တော်လိုင်းတပ်ဖွဲ့ဝင်တယောက်ကပြောပါတယ်
။ကျော်ဒီကျွန်တော်တို့ဒီစစ်တီတာအမတ်စ်ကျွန်တော်တို့ဒီ KIA ရဲ့ကိုကဲမှုအောက်မှာရှိတယ်ကျွန်တော်တို့ဒီ PDS ကလေးကျွန်တော်တို့အထူးလှူရှာတိုင်းရင်းတွေနဲ့အတူကျွန်တော်တို့ဒီဒေသခံကာကွယ်ရေးတပ်တွေကျွန်တော်တို့ဒီပူးပေါင်းပြီးတော့ဒီကျွန်တော်တို့စစ်စင်ရေးဒီကျွန်တော်တို့ဒီစစ်နဲ့အနေထားဖြစ်တယ်အဲ့ဒီဒီကျွန်တော်ကလေးတွေကဒီတောင်ပိုင်းရောမြောက်ပိုင်းရောဒီကျွန်တော်တို့ဒီစက်ပြိုင်နဲ့ကျွန်တော်တို့ဒီကူပေါင်းစစ်စီရေးပေါ်တော့စီရေးလှူရှာမှုနေတာပထမဦးဆုံးချိန်ဖြစ်နေဟုတ်ကဲ့ကျွန်တော်တို့ဒီရှမ်းမြောက်မှာရှိတဲ့ညီနောင်မဟာမိတ်တုံးပေါ်နေသူကျွန်တော်တို့ဒီသူတို့ရဲ့လိုင်းလုံးတွေနဲ့ဒီကျွန်တော်ကလေးတွေပေါ်မှာရှိတဲ့ကျွန်တော်တို့ဒီတော်လိုင်းကြီးညီကိုရာနေလေကျွန်တော်တို့ဆက်လက်တိုင်လို့ဝင်နေတယ်ကျွန်တော်တို့ဒီအရှင်မြင့်တင်နေတယ်ပေါ်တော့ဟုတ်ကဲ့
လက်ရှိကလေးမျိုးတွေမှာလုံခြုံရေးနဲ့အစ်စ်အစေးတွေတင်းကျပ်နေတယ်ဆိုပြီးတော့လေဒေသခံတွေကပြောပါလေတိုက်ပွဲဖြစ်တဲ့နေရာတွေကိုစစ်ကောင်စီဘက်ကလေကြောင်းကနေပြစ်ခတ်တိုက်ခိုက်နေသလိုဒေသခံအရဲသားတွေရှိရာနေရာတွေကိုလည်းလေကြောင်းကနေပြစ်ခတ်မှုတွေရှိနေတဲ့အကြောင်းဒေသခံတွေကပြောပါလေ
ဒီကျွန်တော်တို့ဒီမြောက်ပိုင်းမှာတော့ဒီ cluster bomb ပေါ့နော်ဒီကျွန်တော်တို့ဒီဒီပြစ်ခတ်လုံးဝဒီကျွန်တော်ကုလသမဂ္ဂကနေတိုင်းထားတဲ့ဒီ bomb တွေတုံးပြီးတော့လာချေသွားတာရှိတယ်ဗျဟုတ်ကဲ့ဟိုရင်းတပ်သားတွေအသာစီးရပြီးတဲ့အချိန်မှာသူတို့ရပြည့်မဲ့ပြီးကျွန်တော်တို့ဒီရေချစ်ရှင်တွေချရပုံစံရှိတယ်ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တို့ဒီ data family နဲ့ solution တို့ဒီကျွန်တော်တို့ဒီ save ထက်မှန်းရှိရဟုတ်တကောင်စီကနေတနည်းအနည်းဆုံးကျွန်တော်တို့ save ထက်မှန်းရှိရကျွန်တော်တို့ဒီ cluster bomb တူတွေအဓိကတုံးတယ် cluster bomb တုံးတယ် just like that တုံးတယ်
စစ်ကောင်စီဘက်ကအတွဲလိုက်ပောက်ကွဲစေတဲ့ cluster ဘုံးတွေအသုံးပြုတိုက်ခိုက်နေတယ်လို့ပြောပေမဲ့လည်း VOA အနေနဲ့တိကျအတည်မပြုနိုင်သေးပါဘူးကလေးတမူအာရှအဝေးပြေးလမ်းမကြီးပေါ်မှာရှိတဲ့စစ်ကောင်စီရဲ့တပ်စခန်းတွေကိုကာကွယ်ရေးအဖွဲ့တွေဘက်ကတိုက်ခိုက်ခဲ့တာဖြစ်ပြီးတော့စစ်ကောင်စီဘက်ကမြေပြင်စစ်ကူမပို့နိုင်တဲ့အတွက်လေဆောင်ကနေအပြင်ထံပစ်ခတ်တိုက်ခိုက်နေတယ်လို့ကလေးမျိုးပေါ်မှာရှိတဲ့စစ်တပ်စခန်းကနေပြီးတော့လက်နက်ကြီးတွေနဲ့လည်းရန်တပ်ပြီးတော့ပစ်ခတ်နေတယ်လို့ကလေးဒေသခံတွေကပြောပါတယ်တမူးမြွနယ်အတွင်းကခမ်းပတ်နယ်ဝီတုတ်စခန်းတို့ကိုဒေသကာကွယ်ရေးတပ်ဖွဲ့တွေကမနက်၄နာရီဝန်းကျင်ကတည်းကတိုက်ခိုက်နေတာဖြစ်ပြီးတိုက်ပွဲစတင်ကတည်းကဒေသခံတွေကထွက်ပြေးတိမ်းရှောင်နိုင်ခဲ့တယ်ဆိုပြီးတော့တမူးဒေသခံတယောက်ကပြောပါလေ
မနက်၄နာရီ15မှာသူတို့စပစ်တယ်၄နာရီဝီလင်းကျတော့တပ်စခန်းရှိတဲ့နေရာကအပြည်သူတွေအကုန်လုံးကြီးဖက်ခဲ့ကြတာပေါ့နော်အရင်ကတော့ဆောက်ခုချိန်ကြီးပြည်နေသေးတယ်။ကျွန်တော်တို့ကမ်ပါအမတ်တွေကချစ်နေကျွန်တော်တို့အိုက်တက်ကိုဝင်တိုက်တာပြ
။ဒီနေ့မှာတော့စကိုင်းတိုင်းအတွင်းကကလေးတမူကောလင်စတဲ့ဒေသတွေမှာကာကွယ်ရေးအဖွဲ့တွေကစစ်ကောင်စီတပ်စခန်းတွေကိုတပြိုင်တည်းဝင်ရောက်ပြီးတော့တိုက်ခိုက်ခဲ့ပါလေ။တစ်တုံညာနှစ်ခွန်စစ်စင်ရေးစတင်ပြီးတော့တပတ်အကြာမှာစကိုင်းတိုင်းအတွင်းမှာစီးရေးအရှင်တဟုံထိုးပြီးတော့မြင့်တက်လာနေရလေဖြစ်ပါလိမ့်ရှင်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဆက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာမနက်ခင်းပါခင်ဗျာ VOA American တန်ရဲ့မြန်မာပြည်စနေနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ3049 VOA ရဲ့ website Facebook YouTube တို့ကပါဓာတ်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အမျိုးသမီးကန္တာသုတဆုံးလင် American တခွင်နဲ့သိပ္ပံနဲ့ဤပညာကန္တာတွေနားဆင်ရဖို့ရှိတဲ့အထက်အရင်ဦးဆုံးတော့အမျိုးသမီးကန္တာဖြစ်ပါတယ်ထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းတစ်ခုမှာမွေးဖွားကြီးပြင်းလာခဲ့ပြီးဥရောပနိုင်ငံဖြစ်တဲ့ ဖင်လန်နိုင်ငံရဲ့2023အလှမယ့်ပြိုင်ပွဲမှာစကားရင်းဆဲဦးစင်းဝင်နေရာရခဲ့သူမတ်စမ်းမြဦးကစိန်ခေါ်မှုများပြားခဲ့တဲ့သူ့ရဲ့ပြိုင်ပွဲဝင်အတွေ့အကြုံတချို့ကိုပြီးခဲ့တဲ့သတင်းပတ်က VOA အမျိုးသမီးကဏ္ဍမှာပြောခဲ့ပါတယ်ဒီတစ်ပတ်မှာတော့အခက်အခဲစိန်ခေါ်မှုတွေကြားကအလှမယ့်ပြိုင်ပွဲကိုဘာကြောင့်ဝင်ပြိုင်ခဲ့ရတာလဲဘယ်လိုခံယူချက်တွေနဲ့ရှေ့ဆက်နေသလဲဆိုတာတွေကိုမတ်ခင်ဖြူထွေးကမေးမြန်းပြီးအမျိုးသမီးကဏ္ဍမှာတင်ပြထားပါတယ်
There's a path we must choose sometimes. Gotta stand up and fight sometimes.
အဲ့တော့ဒီအလှမယ့်ပြိုင်ပွဲကိုဝင်ပြိုင်ဖြစ်တာကရောဘာကြောင့်လဲ။ဒါကကိုငငယ်တည်းကကိုမှတ်ခဲ့တဲ့အိမ်မက်တစ်ခုအကောင့်ထဲပေါ်လာလား
။ပြောရလို့ရှိ It's not a တကယ်တော့ It's not a simple story လို့ပြောရမှာ။ဘာဖြစ်လဲဆိုညီမဝါသနာရှိတဲ့ငငယ်ကလေးကဝါသနာရှိတယ်ဒါမှမဟုတ်ဒါပေမဲ့အဲ့လိုမျိုးတတိမရှိရဘူးလေဝဒနာတော့ရှိခဲ့ဒါမဲ့တတိမရှိရဘူးအဲ့ဒါကြောင့်ခုနညီမပြောတယ်လို့မျိုးအရာဟိုစားဒီမှာရောက်ကြတဲ့အကိုကိုကိုအဲ့လိုမျိုးစူးစမ်းရတာပေါ့28နှစ်ထိအနည်းနဲ့ကြည့်ပြီးတော့မှအကိုကိုကိုအဲ့လိုမျိုးဟိုစား confident ပိုရှိလာအောင်ပိုကိုကိုကိုတိလာအောင်အရာကိုကိုအဲ့လိုမျိုး invest လုပ်ရတာလေ so 28နှစ်မှတွားပြိုက်ဖို့အဲ့လိုမျိုးနည်းနည်းရဲလာတာလေအဲ့မှာလဲဟိုစားကျမရဲ့ညီမသူရဲ့ support ကြောင့်လဲကျမရဲ့မှာရောက်လာဘာဖြစ်လို့ဆိုညီမငငယ်ကလေးကအဲ့လိုမျိုးအရာဟိုစားတတိရှိရလူတယောက်မဟုတ်ခဲ့ဘူးလေညီမအရာဟိုစားအရာလဲအရှက်ကြီးရလေငငယ်ကလေးကအရှက်ကြီးရအဲ့လဲအရာလဲကြောက်တတ်တယ်လေဘာကိုယ့်ရဲ့ကိုယ့်ရဲ့ဟိုစားခြောက်ခုကြောက်လဲဖြစ်နိုင်ရလေအဲ့လိုမျိုးကြောက်သူလူရကြောက်တာရောအဲ့လိုမျိုးလူရတိတ်မယုံတာရောအဲ့ဒါလဲကိုယ့်ရဲ့personality la hote da me also tuma ye nyezi bwa elmyo experience de ja elmyo bo a tay re anyai pe ke ya de ne lit la anyai ye lit la ti yu ke ya de and ko 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 ti la ko so anyai elmyo chosa ke ya da bo
aku pyo twa de ha ne ta set the ba be aro ku wa tu mya de lo pou ma bwa ma da fitness so uropa nai ngan de khu li no ဒီမွေမွေးဖွားလာတဲ့ကလေးတွေဆိုတော့ငယ်ခင်ကတည်းကသူတို့ကိုသူတို့ယုံကြည်မှုအပြည့်ရှိပြီးသားကိုကကြတော့ဒုက္ခတဲ့စခန်းတွေကနေရောက်လာတာ။ဟုတ်ကျတော့အဲ့လိုမျိုးကိုကိုကိုအားငယ်စိတ်တူပါတော့ဗောနော်။ဟိုဖြစ်တယ်ဆိုတဲ့သဘောမျိုးလို့နားလဲပါတယ်။အဲ့လိုအခါတွေမှာဒါကိုဘလို့တွန်းလှန်ပြီးတော့ကြော်ဖြတ်ခဲ့ရသလဲ
။ပြောရလို့ရှိရင်ညီမရဲ့ experience တကြောက်ညီမအခုချိန်ထိအရှုံးမပေးရလေ။ကိုရဲ့ experience ကိုခံစားခဲ့ရတဲ့ကြုံခဲ့ရတဲ့အရာတွေကိုအဲ့ဒါကိုအဲ့လိုမျိုးဟိုစား experience ခုအနေနဲ့အတုံးချပြီးတော့မှကိုရှေ့ရောက်အောင်ကိုအဲ့လိုမျိုးတိုးကိုတွန်းခဲ့တာလေပြီးတော့မှကိုအဲ့လိုမျိုးအရှုံးစိတ်အားငယ်စိတ်တက်ကြတဲ့အချိန်မှာအရှုံးပေးတဲ့အချိန်မှာခုနညီမပြောတယ်လို့မျိုးကိုကဘာဖြစ်လို့ဒီအရာကိုလုပ်နေရလဲကိုအတွက်ဘာဖြစ်လို့ဒီအရာတစ်ခုကအရေးကြီးတာလဲကိုရဲ့ values ကိုကိုပြကြည့်ပြီးတော့မှအိုးကျမအခုလုပ်နေတာ it's not only from me ကျမတက်မဟုတ်ပဲねကျမတခြားလူရဲ့ story သူများတက်လာအောင်ကျမတို့အကြောင်းတွေနိုင်ငံတကာတက်လာအောင်ဒီဖင်လာလူမျိုးတွေတက်လာအောင်အဲ့လိုမျိုးစဉ်းစားပြီးတော့မှအဲ့လိုမျိုးအားရှိလာတယ်လေ so yeah ဒီနိုင်ငံမှာလည်းဖင်လာလူမျိုးတွေဆိုလို့ရှိရင်သူတို့ကမြန်မာနိုင်ငံပဲမှာလဲမြန်မာလူမျိုးတွေဆိုသူတို့ကမသိဘူးလေအခုကျမလည်းပြိုက်ပွဲဝေသွားတဲ့အချိန်မှာလူတွေလည်းပိုတိလာတာပေါ့။အော်မြန်မာနိုင်ငံအများအပြားသူတို့ကမတိကြဘူးပေါ့။မြန်မာနိုင်ငံဆိုဘယ်မှာလဲဆိုသူတို့ကလည်းမကြားဘူးပေါ့။
အဲ့တော့အခုအဲ့ဒီမယ်ဝင်ပြိုင်လိုက်ပြီးတော့မှပေါ့နော်။မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ကောလက်ရှိဆိုနေတာမြန်မာနိုင်ငံမှာပြိပက္ခတွေကပို့ပြီးတော့ပြင်းပြင်းထန်ထန်အောင်ဖြစ်နေတဲ့အချိန်ဆိုတဲ့ခါကျတော့လေဘလောက်ထိများဒီမြန်မာအရေးကိုဒီဖင်လန်နိုင်ငံအသူတွေသိအောင်ဘလောက်ထိလုံနိုင်ခဲ့တယ်လို့ရောထင်လဲ။
ညီမရဲ့အမြင်မှာတော့ကျမသူများလူရှင်းမှာတက်ရောက်နိုင်တာကိုယ့်ရဲ့အကြောင်းကိုအခုပြောပြနိုင်တာကိုယ့်ရဲ့အကြောင်းကိုကိုယ့်ရဲ့ဟိုစားဘဝအကြောင်းအဲ့လိုမျိုး share လုပ်နိုင်တာ I think it's သူများတွေကိုလည်းခွန်အားပေးရလေ။ Oh तू ကဒုက္ခတွေကနေလာတယ်။ဒီချိန်နေချိန်ရောက်နိုင်တယ်လုံနိုင်တယ်ဆိုလို့ရှိကိုလူမျိုးအတွက်မဟုတ်ဘဲနဲ့ဒီနိုင်ငံလူအတွက်လည်းအကျိုးရှိရလေသူတို့လည်းအဲ့လိုမျိုးခိုအားရတာပေါ့ညီမယုံလေအဲ့လိုမျိုးကိုရဲ့အကြောင်းကို share လုပ်တာ it's the same as ကိုရဲ့ဟိုစားညီမပြည်မှာဖြစ်တဲ့အရာတွေလည်းအဲ့လိုမျိုး လူတိအောင်လှုပ်ရလှုပ်လိုက်တာပေါ့
မဆမ်းမြအောင်ဆိုကိုယ်တိုင်ဒါစစ်ရဲ့ဒဏ်ချောင်းပေါ့နော်ဒါဟိုသားကောင်ဖြစ်ခဲ့ရတဲ့ကလေးငယ်တယောက်လို့ပြောမယ်ဆိုရင်လည်းမမာဘူးလို့ထင်ပါတယ်မိစုကစေရေးပိပခရီးကြောင့်လို့မြန်မာပြည်ကနေထွက်ခဲ့ရတယ်ကိုကိုယ်တိုင်ဒုက္ခတဲ့အဖြစ်နဲ့ဆယ်စုနှစ်နဲ့ချီပြီးတော့နေခဲ့ရတဲ့ဒုက္ခတဲ့စခန်းထဲမှာပဲမွေးခဲ့ရဆိုတော့လေဆိုတော့အခုအချိန်မှာလည်းဒါမြန်မာနိုင်ငံမှာအခုဒီစစ်တပ်အာဏာသိမ်းတဲ့2021နောက်ပိုင်းအထူးသဖြင့်ပေါ့နော်ဒုက္ခတဲ့ကလေးငယ်တွေလူငယ်တွေအများကြီးပဲဒီတချို့ကလည်းပြည်ပအထိဟိုနေဆက်ကိုဖျက်နိုင်တာရှိလို့ချောပြည်တွင်းမှာပဲအိုးရင်ဆုတ်ခွာပြီးတော့ထွက်ပြေးနေရတဲ့သူတွေအခုဆိုရင်ဟိုကုလသမဂ္ဂပြောတဲ့အရာဆိုလို့ရှိရင်ဒါဟိုနှစ်တန်းလောက်နေပါအထိကိုရှိလာတယ်လို့သူတို့ပြောထားတာရှိရလीเนาะဆိုတော့ဒီလိုမျိုးကိုတစ်ချိန်တုန်းကကြုံခဲ့ရတယ်လို့ပဲအခုခေတ်ကာလဒီမျိုးဆက်တွေမှာလည်းဒီလိုကြုံနေရတယ်ဆိုတော့သိတဲ့အခါမှာရောကိုဘယ်လိုမျိုးခံစားရလဲသူတို့တွေဘာတွေလုပ်ပေးခြင်းစိတ်ဖြစ်လဲ
ဒီမှာပြောရလို့ရှိရင်အရာဝါနေတာပေါ့ကိုလည်းကိုလည်းခံစားခဲ့ရတဲ့မိဘတွေဒီမှာမဟုတ်ဘဲနဲ့မိဘတွေဒီမှာဘိုးဘွားတွေအခုစစ်ဖြစ်တာအခုမဟုတ်ဘူးလေစစ်တာကြားလာပဲလေမိဘတွေပြောတယ်လို့မျိုးအနည်းနဲ့ချီပြီးတော့မှအနည်း90ပြောသူတို့ပြောတယ်လို့မျိုးစစ်ဖြစ်လာပြီလေဆိုဒီလိုမျိုးအကြောင်းတွေကြားရတဲ့အချိန်မှာညီမတော့စိတ်မကောင်းဖြစ်တာပေါ့အရာစိတ်မကောင်းဖြစ်တယ်ဘာဖြစ်လို့စကိုတိုင်းလဲခံစားခဲ့ရတာတိရလဲဘယ်လိုမျိုးဆိုတာအခုတခြားသူတို့တွေဘယ်လိုမျိုးခံစားရတာလဲကြော်ဖြတ်ရတာလဲဆိုတော့စိတ်မကောင်းရဖြစ်တာပေါ့ဒီမှာဆိုလို့ရှိအစိုးရဆိုလို့ရှိအစိုးရသူတို့ရဲ့နိုင်ငံသားတွေရဟိုစားပတ်ပိုးပေးတာပေါ့သူတို့ကဒီမှာဆိုလို့ရှိလူတိုင်းမှာအခွင့်အရေးလူခွေးဆိုတာရှိရယ်လူတိုင်းမှာအဲ့လိုမျိုးတံပိုးဆိုတာရှိရယ် so it's very a ya စိတ်မကောင်းဖြစ်တာဒီကျမတို့မြန်မာနိုင်ငံမှာရှိရယ်လူတွေသူတို့အဲ့လိုမျိုးလူခွေးရောခံစားရတာအရာကိုစိတ်မကောင်းဖြစ်တယ်သူတို့အခုဒီမှာဒီဖင်လန်နိုင်ငံမှာရောက်တာခံစားရတဲ့လူခွေးကြီးဝိဒံပညာကြီးရအကုန်လို့သူတို့လည်းခံစားခိုင်းစီချင်တယ်လေ
ဆိုတော့ကိုလိုဒီမြန်မာနိုင်ငံမှာရှိတဲ့အမျိုးသမီးတွေလူငယ်တွေအမျိုးသမီးတွေအထူးသဖြင့်ပေါ့နော်သူတို့အတွက်ရောအာကိုဘဝအထွေချုံကနေဘလို့များအပိစကားပြောချင်လဲ
ကိုယုံကြည်ပါကိုလစ်လာပါအရေးကြီးတာကတော့ကိုတိဖို့ပေါ့အရေးကြီးတာလေကိုတိလာပြီးကျမဘာလုပ်လဲကျမဘယ်ကနေလာတယ်ကျမဒီဘဝမှာဘာလုပ်ချင်တာလဲဘာလုပ်ချင်ရလဲဆိုလို့ရှိကိုတိလို့ရှိရှစ်ဆက်လျှောက်ဖို့လဲပိုလွယ်ရလဲကိုဘာအရှိဆက်လောက်ရမှာလဲဆိုလဲတိလာတော့ဆိုအရေးကြီးတယ်ကိုတိဖို့အော်ကျမဘာလုပ်လဲကျမဘာဖြစ်လို့အသက်ရှည်ရလဲဘာကြောက်အသက်ရှည်ရလဲအဲကိုအဲ့လိုမျိုးခဏမင်းခိုးတွေထုတ်ပေါ့အဲ့လိုမျိုး reflect လောက်တာလေကိုရဲ့အနေချစ်တွေကိုရဲ့ကြောက်ရွံ့မှုတွေအဲ့လိုမျိုးဟိုစားရေးဆိုင်တာအဲ့ဒါမလွယ်ဘူးပေါ့ဒါပေမဲ့အဲ့ဒီအရာတွေလှုပ်လို့ရှိရင်ကိုယ်လေပိုတိုးတက်လာအောင်လုပ်တယ်ကိုရဲ့ကြောက်ရွံ့မှုတွေကိုရေးဆိုင်ပါရေးဆိုင်ပါအဲ့နဲ့ပင်အဲ့လိုမျိုးတည်ယူပေါ့အဲ့ဒါတွေပြောချင်တယ်ကိုဟိုစားချက်ချင်းကိုလှုပ်ချင်တဲ့အရာတွေမလှုပ်နိုင်ပေမဲ့စိတ်ဓာတ်မကျလိုက်နဲ့ပေါ့စိတ်မလျှော့လိုက်နဲ့ကိုလည်းအဲ့လိုမျိုးသူများကိုနားလည်ပေးသူလိုမျိုးကိုလည်းနားလည်မှုပေးပါလို့ကိုချစ်ရတဲ့တငင်ချစ်ကိုချစ်ရတဲ့မိသားစုတယောက်အနေနဲ့ကိုအဲ့လိုမျိုးချစ်ပါလို့အမျိုးသမီးတွေကိုပြောချင်တာပေါ့အရာရေးကြီးတယ်ကိုချစ်ဖို့ကိုဆောက်ရှောက်ဖို့အရာရေးကြီးတာပေါ့ကျမတို့ကကျမကိုကျမတို့မဆောက်ရှောက်ဘူးဆိုလို့ရှိဘူးသူကကျမတို့လာပြီးတော့ဆောက်ရှောက်ပါအမှလည်းကျမတို့ကိုကျမဆောက်ရှောက်မှအဲ့လိုမျိုးချစ်ခဲ့လို့မှကျမတခြားလူတွေလည်းတွားချိတ်ခဲလုံးလို့ရမှာလေဆိုအရေးဆုံးကကိုအဲ့လိုမျိုးကောက်ကောက်မုံမုံနဲ့ဆက်စားရမှာပေါ့
မြန်မာပြည်အရေးကိုပေါ့နော်ဖင်လန်မှာလည်းသူများတွေပူတည်အောင်မေးပြန်ပွဲတွေကိုလည်းဝင်ပြန်ပြီးသွားပြီအခုနောက်ကောဆက်ပြီးတော့ဒီဟိုမြန်မာပြည်ကိစ္စပဲဖြစ်ဖြစ်တခြားတွေပေါ့နော်အများကိုအကျိုးပြုနိုင်တဲ့အလိုမျိုးလုပ်နိုင်ဖို့ဘာတွေစဉ်းစားထားတာရှိလဲဘာတွေလုပ်သွားမလဲရှင
်အခုတော့ကျမဟိုစားပညာရေးကိုဦးစားပေးချင်တယ်အကြောင်းမပြီးသေးဘူးလေဆိုတော့ပညာရေးအကြောင်းပြီးအောင်တက်ချင်တယ်ကျမတို့ကဟိုစားစစ်မတိုက်ချင်ဘူးဆိုတော့ပညာရေးနဲ့အဲ့လိုမျိုးအပိုင်းမှာစူးစမ်းရမှာပေါ့ကျမတို့လူပိုင်းအဲ့လိုမျိုးစူးစမ်းရမှာပေါ့အဖက်မှာအဲ့တဲ့မိမရဲ့အိမ်မက်ကတော့တနည်းကြလို့ရှိရင် UN မှာတော့အဲ့လိုမျိုးလှုပ်ချတာပေါ့အဲ့လိုမျိုးအိမ်မက်တွေရှိတာပေါ့အခုတော့ဟိုစားလိလာနေရဲ့အဲ့လှုပ်ရှားနေတာပေါ့ကိုရှိတဲ့မြို့မှာကိုဟိုစားလူတွေနဲ့အဲ့လိုမျိုးဟိုစား connection တွေလောက်တယ်အဲ့လိုမျိုးပို့ပြီးတော့မှတိလာအောင်တက်လာအောင်တိုးတက်လာအောင်တမင်ကြလို့ရှိကိုပြပေးနိုင်အောင်အဲ့လိုမျိုးကိုအခုဟိုစားကိုအဲ့လိုမျိုး invest လုပ်နေတာပေါ့
ပြည်ဝင်မျိုးသီးကဏ္ဍမှာအခုအချိန်ပေးပြီးတော့ပါဝင်နေညနာတွေဖြည့်ချပေးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်မစမရဘူ
းကျေးဇူးပါ
မကင်ပြည်တွေတင်ဆက်သွားတဲ့အမျိုးသမီးကဏ္ဍဖြစ်ပါတယ်ခင်ဗျာအခုတခါတော့သုတဆုံလင်အမေရိကန်တခွင်အစည်းအဝေးမှာအမေရိကန်နိုင်ငံသားဌာနကြီးကြပ်ပြီးတော့နှစ်စဉ်လုပ်နေတဲ့ Diversity Visa DV အစည်းအဝေးနဲ့အမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းအခြေချလာနေနိုင်ဖို့နိုင်ငံတချို့ကသူတွေကိုလမ်းဖွင့်ပေးထားပါတယ် Green Card ကံစမ်းမယ်လို့လည်းလူသိများကြတဲ့ဒီအစည်းအဝေးကိုမြန်မာနိုင်ငံသားတွေလည်းရှောက်ထားနိုင်ခွင့်ရှိကြပါတယ်အခုသတင်းပတ်အစီအစဉ်မှာတော့ DV ကန်ဆန်းဗီဇာအစီအစဉ်ကို3ချိန်လောက်ရှောက်ပြီးမှရွေးချယ်ခံရသူမတ်စင်ဒီထွန်းရဲ့အတွေ့အကြုံတွေကိုမေးမြန်းပြီးကိုအောင်ကတင်ပြထားပါတယ်ခင်ဗျာ
ခုဆိုလို့ရှိရင်ဒါအမေရိကကိုကိုကရောက်လာပြီဆိုတော့ဒီအမေရိကကိုလာမယ်ဆိုပြီးတော့ကိုရွေးချယ်ပြီးတော့လာခဲ့တဲ့အဆုံးဖြတ်ချက်ကဟိုမှန်ကန်တယ်လို့ထင်လား
ညီမအနေနဲ့ကတော့မှန်ကန်နေလို့ထင်တယ်။ဘာဖြစ်လို့ဆိုတော့ညီမကငငယ်လေးကလည်းအမေရိကကိုလာချင်ပါ။ငငယ်လေးကလည်းအမေရိကမှာနေချင်တယ်။အမေရိကမှာကြောင်းတက်ချင်တယ်။အမေရိကမှာအလုပ်လုပ်ချင်တယ်။ဆိုတော့ကိုယ်စိတ်ကူးရှိရတာဖြစ်တဲ့အတွက်အမေရိကကိုကိုယ်စိတ်ကူးရတာအတိုင်းအကောင့်ထဲပို့ပြီးလာတာဖြစ်တဲ့အတွက်ညီမအနေနဲ့ကမှန်နေလို့ထင်ပါရှင့်။
ဒီနေရာမှာတခုမေးချင်တာကအမေရိကကိုလာမယ်ဆိုတဲ့ခါကျတော့ဒါအခုဆိုလို့ရှိရင်အမေရိကမှာကဒီတနက်ပြကမှုတွေနောက်တစ်ခုကခုနလိုကိုဗစ်ကာလနောက်ပိုင်းမှာဆိုလို့ရှိရင်အာရှသားတွေကိုအဓိကပြတ်မှတ်ထားပြီးတော့တိုက်ခိုက်တာမျိုးတွေအထူးသဖြင့်ဟိုနယူးယောက်လိုမြို့ကြီးတွေမှာဟိုဖြစ်တတ်ပါတယ်အဖြစ်များပါတယ်ဆိုတော့ဟိုအခုအမေရိကကိုကိုယ်တိုင်လာရုံနဲ့ဆိုတော့ဟိုစိတ်ထဲမှာမစိုးရိမ်ဘူးလား
စိတ်ထဲမှာပေါ့နော်လာမယ်ဆိုတဲ့အချိန်မှာဟိုအမေရိကမှာအဆင်ပြေပါမလားပေါ့နော်တခုခုဆိုရင်ဟိုဘယ်လိုများဖြစ်နေမလဲပေါ့စိတ်ပူလာရင်ရှိရဲ့ဟိုအဲ့ဒါပဲတကယ်ဟိုပေါ့မလာခင်မှာပေါ့နော်ဒီမှာရှိရဲ့ဟိုအတီတွေကိုလည်းမေးကြည့်ရေပေါ့နော်ဘယ်လိုမျိုးလဲပေါ့အဆင်ပြေပါမလားပေါ့မေးကြည့်ရေတကယ်ဟိုအမေရိကကိုရောက်လာတဲ့အခါကျတော့ဟိုအရန်ကြီးအဲ့လိုမျိုးခွဲခြားတာမျိုးပေါ့အေရှားဖုန်းလိုနှိမ်တာမျိုးလို့အဲ့လိုမျိုးကတော့မြန်မာအရန်တော့မကြုံပါဘူးရှင်ဟုတ်ကဲ့
ဟိုအခုဒါဟိုအမေရိကကိုရောက်တော့နယူးယောက်ကိုရောက်နေတော့အခုဘာလို့လုပ်လဲ
မြန်မာကဟိုပေါ့အခု real estate agent လို့ပါတယ်ဟို New York State ရဲ့ licensed agent ပေါ့နော်ဟို HMA ဒီလိုရောင်းတာငှားတာဝယ်တာပေါ့အဲ့ဒါကိုအကျိုးဆောင်ပေးရအမေကလုပ်ပါတယ
်ဆိုတော့အခုဒါဟိုရောက်တာဆိုရင်မေလကရောက်တယ်အခုဒါဟို October အထိပေါ့နော်ဆိုတော့ဒီ license ကဘယ်တော့ဟိုယူလိုက်တာပါလဲ
ဟုတ်ကဲ့ license က New York State license ကညီမကဟိုပေါ့ဒီအခုပြီးခဲ့တဲ့ဆက်တင်ဘာလက license မွေးဟိုပါဟိုတော့အောင်လာပြီးတော့ license ရတာတွေပေါ့နော်ဟုတ်ကဲ့ဟိုနယူးယောက်ကိုရောက်ပြီးတော့ဟိုပေါ့ဒီ3လကျော်လောက်ပါလေညီမဟို license တဲ့ agent ဖြစ်သွားတာရှင် license အောင်ဝယ်အောင်တော့ပ
ါအမေရိကကိုမလာခင်မှာရောအမေရိကရောက်လို့ရှင်ကိုဘာလုပ်မယ်ဆိုတာမျိုးကြိုပြီးတော့ဟိုစဉ်းစားထားခဲ့လား
စဉ်းစားထားခဲ့တာရှိတယ်အခုဒီပြီးပေါ့ပြီးတော့အမေရိကကိုလာတော့မယ်ဆိုတဲ့အချိန်မှာပေါ့နော်အမေရိကန်ရဲ့ပတ်သက်တဲ့ဟာတွေအကုန်လိုက်ပြီးတော့လေ့လာတယ်။ဟိုပြင်ဆင်နေပေါ့။ဘို့ဆိုအမေရိကန်ကိုညီမက immigrant အနေနဲ့လာမှာဖြစ်တဲ့အတွက်ကိုယ်လည်းတစ်ခါမှမရပါဘူးနေနိုင်တယ်။အဲ့တော့ဒီအမေရိကန်ကိုရောက်တဲ့အခါကျရင်ငါဘာတွေလုပ်မလဲ။ငါဘာတွေတိချားဖို့လုပ်မလဲ။အမေရိကန်ရဲ့ပတ်သက်တဲ့ information တွေညီမလိုက်ပြီးတော့လေ့လာတယ်။စာတွေလိုက်ဖတ်တယ်။ပြင်ဆင်နေပေါ့နော်။အမေရိကန်ရဲ့ယူနေမှုဘဝတွေအကြောင်းအမေရိကန်အကြောင်းလေးထားတဲ့စာအုပ်လေးအုပ်ဒီမှာဖတ်တယ်။ဒီမှာအဲ့ဒီမှာဟိုမေရိကရောက်လို့ရှိရင်ငါဘာတွေတိချားခြင်းလဲငါရောက်တာနေမှာဘာတွေလုပ်ရမလဲကြိုးပြီးတော့ပြင်တယ်နောက်ပြီးတော့အမေရိကရောက်တာနဲ့ဟို HR ပဲလုပ်မယ်ဆိုတဲ့စိတ်ကူးပါလေရှိထားပြီလားအဲ့ဒါကြောင့်မို့လို့ဒီရောက်တော့လေဟိုဒီ real estate agent အလုပ်ကိုလုပ်ဖြစ်သွားတာရှင
်ဟို HR ရောက်တဲ့အလုပ်ကိုဘာကြောင့်ရွေးခဲ့တာလဲ
ညီမက real estate ကိုလုပ်ငန်းမှုပေါ့နော်ဒီအလုပ်ကိုကြိုက်လေကြိုက်တယ်စိတ်လည်းဝင်စားတယ်အဲ့ဒီတော့ညီမဒီမာလေးကလေဒီ real estate ပဲလုပ်ခဲ့တာ။ဟို2014ခုနှစ်မှာညီမက internet လောကတွေကိုစပြီးတော့ဝင်နေ။အခုဆိုလို့ရှိရင်ဟိုဒီလုပ်ငန်းလုပ်တတ်က9နှစ်ကျော်ပြီပေါ့နော်။ဒီ internet အလုပ်ပဲညီမလုပ်ခဲ့တာဖြစ်တဲ့အတွက်အမေရိကရောက်တဲ့အခါမှာလေ ဒီလုပ်ကိုပဲဆက်လုပ်ဖြစ်တာပ
ါအင်ချမ်းမြေလုပ်ငန်းလိုင်စင်ပေါ့နော်ဟိုကိုကဖြေရမယ်ဆိုတော့ဘယ်လောက်လောက်ကိုကဟိုလေ့လာခဲ့ရလဲဒီဆက်မွေးမဖြေခင်
အမေမကဟိုတရားနဲ့တရားစာဖတ်တဲ့နှုံးနေပေါ့နော်ဟိုမတူဘူးပေါ့နော်ညီမကတော့စာပွဲဖြေဖို့အတွက်ကိုညီမတလခွင်းနဲ့စာဖတ်ခင်ရတယ်ဟိုတရားနဲ့တရားကစာပွဲဖြေဖို့ပြင်ဆင်ရတဲ့အချိန်ကိုရဲ့စာဖတ်အားပေါ့နော်ဟိုကိုရဲ့သဘောပေါက်နားလည်တယ်ပေါ့မူတည်ပြီးတော့ပေါ့ဆိုတော့ညီမကတော့တလခွင်းအချိန်ယူပြီးတော့စာဖတ်တယ် license စာပွဲဝင်ဖြေတယ်အစိုးရရဲ့ဒီဟိုပေါ့ license exam ဝင်ဖြေတယ်စာပွဲအောင်သွားတယ်ညီမ licensed agent ဖြစ်တယ်ရှင်ဟုတ်ကဲ့
ဟိုပုံမှန်ဆိုရင်ရောဒီလိုဆက်မွေးဖြေဖို့အတွက်ဆိုလို့ရှိရင်ဘယ်လောက်လောက်ဟိုအချိန်ယူရတယ်ဆိုတာမျိုးသိထားပါလဲ
ပုံမှန်ကတော့3လကနေပြီးတော့6လလောက်စာဖတ်တယ်ပေါ့ဟိုတယောက်နဲ့တယောက်ကတော့မတူဘူးပေါ့နော်အချိန်ပေးနိုင်တာရဲ့ဟိုစာလိုက်နိုင်တဲ့ပုံမှာမူတည်ပြီးတော့အဲ့လိုအချိန်ကကွာသွားတာရှင်ဟိုစာဖတ်တဲ့အချိန်ကအဲ့လိုပုံမှန်တယောက်နဲ့တယောက်တော့မတူဘူးပေါ့နော်အဲ့လိုမျိုးဖြစ်ရဲ့ရှင
်ဟိုအားလုံးဒီဟိုကိုဒီစာအုပ်စာရန်နောက်တစ်ခုကဒါဆက်မိုးရဖြေတယ်ဆိုတော့ရောအလုံးကုန်ကြစီဘယ်လောက်လောက်ရှိပါလဲ
ဟုတ်ကဲ့ဟိုညီမတော့ရောညီမက online ကနေပြီးတော့ညီမဟိုတော့ဒီတင်နန်းတက်တယ်ပေါ့နော် online ကနေတင်နန်းတက်တယ်အဲ့ဒါကဒေါ်လာ300နီးပါးလောက်ပေးရတယ်ပြီးတော့အဲ့မှာအဲ့ဒီရဲ့အကြောင်းရဲ့ဆောင်ဝဲကိုအရင်ဖြေရတယ်ပေါ့အဲ့ school exam ပေါ့ school exam အောင်သွားပြီဆိုတော့မှအစိုးရရဲ့ government exam ကိုဖြေရတယ်ဘာလို့ exam တစ်ခုဖြေပြီးတော့မှ license ဖြစ်တာဟိုအစိုးရ exam ကတော့ဆောင်ပွဲတစ်ခါဖြေလို့ရှိရင် $15 ပေးရတယ်ဟုတ်ကဲ့ဟိုပေါ့ကုန်စည်စိတ်ကတော့ညီမအနေနဲ့တော့အဲ့လိုပေါ့ဟိုဒါညီမကုန်နေတာပေါ့နော်ဟိုတခြားလူတွေကတော့ဘယ်လောက်ကုန်နေတော့ညီမလည်းတိကျအောင်မသိဘူးရှင်ဟုတ်ကဲ့
ဟိုအခုဒီအင်ချမ်းမြေဟိုလုပ်ငန်းပေါ့လေအဲလုပ်နေတဲ့အခါကျတော့အဆင်ပြေလား
အစင်းကြီးရဲ့အခုညီမကအခုပေါ့နော်ညီမရဲ့ customer တွေမှာဆိုရင်ညီမတွေလည်းရှိတယ်ဟိုနိုင်ငံခြားသားတွေလည်းရှိတယ်ဟိုပေါ့ဘာဖြစ်လဲဆိုညီမကညီမ community မှာလည်းလုပ်တယ်လို့ဒီနိုင်ငံခြားသားတွေပေါ့နော်နိုင်ငံခြား community မှာလည်းညီမအလုပ်လုပ်တယ်အဲ့လိုမျိုးဆိုတော့အခုဆိုရင်ညီမကတော့ဒီညီမ real estate agent လုပ်တယ်ဆိုတော့တော့ဟိုလူပြီးတော့တော်တော်များတည်နေပြီရှင်ဟုတ်ကဲ့
ကြေလျှောက်ပြီးတော့ရောဟိုဒီ American Aimbet ဒီ account တွေပေါ်ဖို့အတွက်ကိုဘာတွေဆက်ပြီးတော့လုပ်မယ်ဆိုတာမျိုးစဉ်းစားထားတာရှိပါလဲ
စဉ်းစားထားတာရှိရယ်ညီမရဲ့ American Dream ပေါ့ဟို American Dream ကတော့ဒီမှာ America ကိုအခုရောက်လာပြီ HME အလုပ်လဲဟိုစပြလို့နော်လုပ်နေပြီဆိုတော့ဟိုဒီ America မှာအောင်မြင်တဲ့ Real Estate Agent တယောက်ဖြစ်အောင် Broker တယောက်ဖြစ်အောင်ပေါ့နော်စူးစမ်းသွားဖို့ညီမဒါညီမ Aimbet ရှိရယ်အဲ့ဒီအတွက်ကိုလည်းညီမအလုပ်တွေပို့ပြီးတော့လုပ်သွားဖို့ရှိပါတယ်ရှင်
ကိုကိုတိုင်းကတော့ဟို green card ကန်ဆယ်မင်းနဲ့အခုဆိုလို့ရှိရင်အမေရိကကိုရောက်လာပြီဆိုတော့နောက်ထပ်ဟိုတခြားလာမဲ့သူတွေလာဖို့ကြိုးစားနေတဲ့သူတွေအတွက်ပေါ့လေဟိုဘလို့သတင်းစကားမျိုးပြန်ပြောချင်ပါလေ
ဟိုပေါ့လူတိုင်းမှာအိမ်မက်တွေရှိတယ်ပေါ့နော်စိတ်ကူးတွေရှိတယ်တကယ်လို့အမေရိကကိုလာဖို့စိတ်ကူးရှိတယ်ဟိုလာချင်တယ်ဆိုလို့ရှိရင်ပေါ့နော် TV ထိုးပါဒီလာရဲလာမယ်ဆိုလို့ရှိရင် green card လေးရတယ်ပေါ့နော်ဟိုနောက်ပြီးတော့ဒီမှာကိုယ့်ရဲ့အိမ်မက်တွေကိုယ့်ရဲ့စိတ်ကူးတွေပေါ့ American dream တွေကိုအကောင့်ထဲပုံအောင်ကျူးလာပါလို့ပြောဆိုပါရှင်
။ဟုတ်ကဲ့ဟိုအခုလိုအချိန်ပေးပြီးတော့ပြောချပေးတဲ့အတွက်ကျေးဇူးတင်ပါတယ်ဆင်ကြီးရဲ့
။ဟုတ်ကျေးဇူးတင်ပါတယ်ဟုတ်ကဲ့ရှင်။
ပြည်ဝင်အမေရိကန်တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်ပါပါ။ VOA Telegram တရားဝင်စာမျက်နှာက VOA Bammy ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုစီချင်ပါတယ်ရှင်။ VOA သတင်းတွေပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်။
VOA ရဲ့စနေနေ့မနေ့ကအစည်းအဝေးတွေကိုရှုစားနေရတာပါခင်ဗျာအခုတော့သိပ္ပံတဲ့ဤပညာကဏ္ဍအလှည့်ရောက်လာပါပြီဒီတစ်ပတ်မှာတော့ရေရှည်တည်တတ်မဲ့စိုက်ပျိုးရေးသဘာဝဝန်းကျင်အကြောင်းဆွေးနွေးကြမှာပါစိုက်ပျိုးရေးမှာသီးပင်စားပင်နှိရှိခံပင်အမျိုးစုံကိုစနစ်တကျအကွက်ချစိုက်ပြီးကဘာမြေကြီးရေရှည်ကျန်းမာအောင်လုပ်ပေးနိုင်မဲ့ပါမာကာချာစိုက်ပျိုးသဘာဝဝန်းကျင်အကြောင်းဇီဝဤပညာရှင်ဒေါက်တာတန်းတန်းဆိုးကိုဒေါခင်မျိုးသက်မေးမြန်းတင်ပြထားပါတယ်ဗျာ
အခြေကြ ဟိုဥယျာဉ် site ပြောတာပေါ့နော် in permaculture အဲ့ဒါလေးနည်းနည်းရှင်းပြပါဦ
းဒီစနစ်ကဘယ်ပုံမှန်အခြေခံလဲဆိုလို့ရှိရင်ကျမတို့ရဲ့ဒီကဘာကြီးကအရင်တော့လိုမျိုးပေါ့နော်တောက်သုံးရည်တို့တန့်ဆယ်နဲ့ရည်ရဖို့ဆိုတာတော်တော်ခက်တယ်အများတန်းရနေတဲ့ရည်တွေမှာလည်းညဉ့်ညမ်းမှုတွေများလာတယ်ပေါ့နော်အဲ့ဒါတစ်ချက်ရဲ့ကျမတို့ကရင်းနှံအခြေခံတဲ့ဆွမ်းအင်တွေဟာတဖြည်းဖြည်းနဲ့ပုံဆုံးခံနေပြီဆိုပြီးတော့ဒီဘေးပြောကြားမှုတွေလည်းရှိလာတယ်ပေါ့အဲ့ရာဒီဥတို့ကလည်းအရင်လိုမဟုတ်တော့ဘူးရည်ရဲ့ဆွမ်းအင်ရဲ့ရာဒီဥတို့ရဲ့ပုံမှာအခြေခံပြီးတော့ကျမတို့ဟာအရင်တော့လိုထွက်နှုံးတိုးတက်လေကောင်းလေဆိုပြီးတော့စိုက်ပျိုးမြေကိုအထွက်နှုံးကောင်းအောင်ခိုင်းတဲ့စိုက်ပျိုးနည်းစနစ်မျိုးတွေကအဆင်မပြေနိုင်တော့ဘူးပေါ့နော်ဒီတော့ရေရှိတည်ရအောင်ဆိုပြီးတော့အဲ့မှာလုပ်နေတဲ့လူတွေရဲ့ကျမ်းမာရေးသူတို့ရဲ့စွမ်းအင်မြင့်တင်ရေးတွေလည်းပါတယ်နောက်တစ်ချက်ကကြတော့ကို့မှာရှိရဟောင်းမြဝေတုံးဆွဲတယ်ဆိုတဲ့အချက်တွေကိုအခြေခံပြီးတော့ဩစတြေးလျနိုင်ငံသားနှစ်ယောက်ဖြစ်တဲ့ Bill Morrison နဲ့ David Holcroft တို့ကနေပြီးတော့ဒီ Permaculture ဆိုတဲ့နည်းစနစ်တွေကိုတီထွင်ခဲ့ပါတယ်ဆရာမသူကတမဲတဲ့ကိုအများကြီးအထွက်ကောင်းမလုပ်တော့ဘဲနဲ့အမဲဆုံးပေါ့တက်တော်ပင်လိုဟာမျိုးတွေကိုအဲ့လိုဇုံတွေခွဲပြီးတော့စိုက်တယ်နောက်တစ်ခါတီးပင်စားပင်တွေထုံပုတ်ပင်တွေပေါ့နွယ်ပင်တွေနောက်ဥစားပင်မြေကပ်ပင်နောက်ပြီးတော့ရေစုဆောင်တဲ့စနစ်တွေလည်းပါပါတယ်သူကအဲ့လိုမျိုးဒီဇိုင်းဆွဲပြီးတော့စိုက်တဲ့အခါမှာဇာတိဥဒ္ဒံလည်းခံနိုင်လာတယ်နောက်ပြီးတော့ဈေးကွက်ကဲစိန်ခေါ်မှုတွေလည်းခံနိုင်တယ်နောက်တစ်ချိန်နဲ့တစ်ပြိုင်နဲ့မှာအလုံသမားလို့အချင်းလည်းမရှိတဲ့နည်းစနစ်မျိုးပေါ့ဒီနေရာမှာဒီပင်စိုက်မယ်ဆိုတော့ဒီဇိုင်းဆွဲထားတဲ့အတွက် permanent agriculture လို့ဟိုတိုက်ရိုက်ပြန်မယ်ဆိုရင်လည်းရပါတယ
်ဒီ permaculture နည်းနဲ့စိုက်တဲ့ဥစ္စာကိုမြန်မာနိုင်ငံမှာဘယ်နေရာတွေမှာတော့တဝင်အဆင်ပြေပါမလဲဆရာ
orchard လို့ခေါ်တဲ့ဥယျာဉ်ခြံသမားတွေပေါ့နော်တရက်ခြံနေခေါ်ပတ်ခြံဒူးရင်ခြံလိမ္မော်ခြံ rubber ခြံပေါ့သူကတီးတန်တစ်မျိုးတည်းကိုအရွယ်တညီတည်းကိုတစ်ချိန်နဲ့စိုက်တဲ့အခါမှာအမဲဆုံးမရှိတဲ့အတွက်ဂေဟာစနစ်ကညံ့ညွတ်တာမှုမရှိဘူးပေါ့နော်သူကအများကြီးတပြိုင်တည်းထဲပေါ်လာရင်လည်းဈေးကွက်မှာပြဿနာရှိရဲ့ခုဆွတ်မဲ့အလုပ်သမားရှာပါမှုကြီးရှိရဲ့နောက်ပြီးတော့ဈေးကွက်ကမယူဘူးဆိုလို့ရှိရင်သူတို့အခက်အခဲတွေ့ရတယ်ရှိရဲ့အဲ့တမျိုးနဲ့စိုက်ထားရင်သူတို့ကအဲ့ကြိုက်တဲ့ပိုးမွှားပျော်မွေ့တယ်ပေါ့သူကအမဲဆုံးပေါ့ခုနကပါမကချာနီနဲ့ခွနလွာဥယျာဉ်ကြီးစိုက်တဲ့ခါကျတော့သူကပိုးမွှားရဲ့အရေးအတွက်ကလည်းလျှော့သွားတော့ထိမ့်ချုပ်ပြီးသားလည်းဖြစ်သွားတယ်နောက်ပြီးတော့လည်း home gardening လို့ခေါ်တဲ့ဒီအိမ်ခြံဝဲမှာလည်းဒါကိုအသေးစားပေါ့ဒီအမဲဆုံးစိုက်ပျိုးရေးကိုလုပ်မယ်ဆိုလို့ရှိရင်တော့ပို့ပြီးတင်လျော့ပါလေရှင်
အော်လေယာရီမှာကြတော့ဒီဗမာပြည်
လေယာ
ရီမှာကျွဲနေတော့
လေယာမှာကြတော့ဒီဆန်ဖူလုံကြီးတွေလေယာမျိုးကျမတို့အချားနီသုံးချွဲခွင့်နေရမရှိရခါကြတော့အဲ့လိုပါမကချာနီစနစ်နဲ့တော့စိုက်လို့မရအောင်ရှင်ဒါပေမဲ့လေလေယာဆိုရဲဒီဂေဟစနစ်ထဲမှာပဲဆန်တစ်မျိုးတည်းမဟုတ်ဘဲနဲ့ကောက်ငင်းလို့တခြားမျိုးတွေနဲ့စိုက်မယ်ဆိုလို့ရှင်တော့လေဟိုအဆင်ပြေနိုင်ပါတယ်ဒါပေမဲ့ပါမကချာရဲ့တကယ် basic မှာပါသလိုဒီတက်တော်ပင်တို့ဘာလို့ကတော့ထည့်လို့မရတော့ပါဘူးရှင်လေယာမှာကြောက
်သူရဲ့အခြေခံသဘောတရားနှစ်သီးစားတော့သုံးသီးစားတော့စိုက်တဲ့ပုံစံပေါ့နော်
နှစ်သီးစားသုံးသီးစားကတော့လင်းမြေတစ်ခုထဲမှာပဲ first crop second crop third crop ဆိုပြီးတော့ပထမသီးနှံဒုတိယသီးနှံဆိုပြီးတော့ကြတော့အဲ့ဒါသုံးသီးစားပေါ့ဒီ permaculture ရဲ့တဘောကကြတော့ဆီမှာဟိုပေါ့လူနေရဲ့အိမ်ကိုဇုံ0လို့သတ်မှတ်ထားတယ်အဲ့လူဟာစီမံခန့်ဝဲနိုင်တဲ့နေရာမှာတော့ထေချာ view site ပြီးဆက်ရတဲ့ပြိုးပင်ဥယျာဉ်လေးတွေရှိမယ်နေတိုင်းရေလောင်းရတဲ့ဟင်းသင်းဟင်းရွက်တင်လေးတွေဇုံနှစ်လောက်မှာဆိုလို့ရှိရင်တော့ဒီပတ်မှာမှတစ်ခါခူးရောင်းတဲ့ကင်မွန်ဂျင်တို့လိုစပလင်တို့လိုစုပုတ်တို့လိုဟာလေးတွေ view site ရမှုနဲ့အဲရေလိုအမှုတွေလိုအဲ့လိုစီမံခန့်ဝဲမှုအောက်မှာထားပြီးတော့သူကဇုံနှစ်မှာအဲ့ဒါထားမယ်ပေါ့နော်ဇုံ3လမှာစွိတ်ဆံမွေးတာတို့ free crop လို့ခေါ်တဲ့ဒီပဲပြောင်းနှမ်းဝါလေးပါလေးထည့်မယ်ပေါ့ဆံမိုင်းအခုဆိုလို့ရှိရင်ကျမတို့ကြေးလက်တွေမှာချင်းနဲ့ပတ်သက်ပြီးတော့အခက်ခဲတွေရှိရဲ့ဈေးကြီးလည်းကြီးနေတော့သူကထင်းဆိုင်ခင်းနေလည်းထည့်ပါလေနောက်လူနဲ့အဝေးဆုံးမှာတော့တက်တော်ပင်နေပေါ့တစ်ခါဆိုင်ပြီးရင်သွားပြီးတော့ကြည့်စရာမလိုဘူးခင်းနေဟင်းရွက်တွေလောက် view ဆိုင်မှုနေတဲ့ဟာလေးကိုကြတော့ကျမတို့ဇုံငါပေါ့နော်အပြင်မှာထားလိုက်တယ်ထားလိုက်ခြင်းအပြင်ဒီလေသမားဟာသူစီမံခန့်ဝဲရတဲ့အပိုင်းကနေတယ်သူ့မှာသူ့ရဲ့ဂေဟာစနစ်ကအပင်အနှိမ့်မြင့်ရလဲမျှတာမှုရှိသွားတာပေါ့ဆရာမပြီးတော့လေတစ်ချိန်နဲ့တစ်ပြိုင်နဲ့မှာဝင်ဝင်မဝင်ပြီမဲ့တစ်ခုချင်းစီရနေပြီးတော့အလှကြောင့်ဝင်နေတယ်သူ့မှာလည်းအလုံးမပြတ်ဘူးနောက်ဘလို့သမားတွေရှားတာလည်းမဖြစ်တော့နောက်ဟိုဈေးကွက်ကလည်းတစ်ပြိုင်နဲ့တည်းမပေါ်တဲ့အတွက်သူကဒီ ဟိုတံမိုးနှင်းထုတ်ကုန်နေလဲအိမ်မှာပေါ့နော်ဥမာတရက်တည်းပေါ်ရဲဆိုရင်တရက်ပြင်လုံးမယ်တရက်တည်းတက်တက်လုံးမယ်အဲအဲ့လိုမျိုးတွေလဲသူလုပ်ဖို့အချိန်ရသွားတဲ့အတွက်သူ့မှာဆိုရင်ဟိုတစ်နှစ်အတွင်းမှာဆိုလို့ရှိရင်သူကဒီဇိန်းစိမ့်ဝင်နေတဲ့ပုံစံမျိုးဖြစ်ပါတယ်ရှင
်ဆိုတော့မြန်မာနိုင်ငံမှာဒါကိုလက်တွေ့ကျင့်သုံးတဲ့နေရာများရှိနေ
ညာတော့အဖြစ်တော့မြန်မာနိုင်ငံမှာတော့ဒီလိုစနစ်ကိုတော့အခုလူငယ်လေးတွေကပိုစိတ်ဝင်စားရဲဆရာမဟိုလူကြီးတွေကကြတော့ညီဝဲတယ်ခြံရှင်းတယ်ငုတ်တူးတယ်ခြံကားတယ်ပေါ့ဆရာမအဲ့မှာရင်ပစံတော်တော်ကုန်ပြီးလဲပြီးတော့အဲ့တဘာဝပေါက်ပင်တွေခုတ်ပစ်တယ်လိုင်းဆွဲတယ်ပြီးတော့ပြိုးပင်တွေဝဲပြီးတော့တမဲတယ်စိုက်တယ်စိုက်ပြိုးနီးမျိုးလူကြီးတွေကပိုစိတ်ဝင်စားရဲညာတော့အဖြစ်လိမ္မော်ချန်ကြီးတည်လိုက်မယ်တရက်ချန်တည်လိုက်မယ်တမဲတယ်စိုက်တဲ့ပုံစံမျိုးသူတို့စိုက်ကြတာများတယ်အဲ့ဒီဂေဟာစနစ်ကကြတော့သူကတိတ်ခံနိုင်မရှိရောအဲ့ချိန်မှာသူကသူများတွေကလည်းဒီတရက်ပဲစိုက်တယ်ခုတ်ချန်လည်းဒီတရက်ပဲဆိုတော့တရက်မှာကြားတဲ့ပိုးတွေကြာရင်သူတို့စေးတွေဖြန်းမယ်အဲပြီးလို့ရှိရင်အဲ့သူများလုပ်တဲ့အတိုင်းတွေလိုက်လုပ်မယ်ပြီးရင်တရုတ်ပြည်စည်းကွက်ပို့မယ်ဆိုပုံစံမျိုးတွေပဲမြန်မာနိုင်ငံမှာတော့တွေ့ရများပါတယ်ဆရာ
ဒီလိုအလေးထားပုံဒီပေါမာကာချာအလေးထားကိုပြိုးထောင်ပေးလို့ရပါလားဆရာ
တကယ်တမ်းကျတော့သဘာဝတရားဆုံးမလာတယ်ပေါ့နော်နံပါတ်၁ကတော့ဒီသီးနှံကြိုက်တဲ့ပိုးမွားတွေကဒီ channel မှာအခြေတည်တဲ့အတွက်သူတို့ဆေးနဲ့နံပါတ်လုံးရတာရှိရပင်ချတန်းချာမှာ insect ကိုသူတို့တောနှံနိုင်တဲ့အပင်လေးတွေဆိုက်ရမယ်ဆိုရအတိမျိုးလေးရှိလာတာပေါ့နောက်တစ်ခါကျတော့သူလဲထွက်ကိုလဲထွက်ဆိုပြီးတော့ဈေးကွက်ကချိန်ခေါ်နေတဲ့ခါကျတော့လေသူတို့တွေဒါဆိုလို့ရှိရင်အမေဆုံးလေးဆိုင်ရင်တော့ငါတို့တွေရောင်းနိုင်မယ်ဆိုတာမျိုးတွေလည်းဖြစ်လာတယ်ပေါ့နောက်ပြီးတော့လည်းဇာတိဥဒုကကြောင်းလဲလာတဲ့ခါကျတော့ကျမတို့ဒီကိုယ့်ရဲ့ channel မှာ micro climate လို့ခေါ်တဲ့ဇာတိဥဒုအငယ်စားလေးဖန်တီးနိုင်ဖို့လည်းသူတို့စိတ်ဝင်စားလာကြပါတယ်ဆက
်ဒေါက်တာတန်းတန်းရှင်ရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှပြန်ပြီးဆုံရအောင်
စနေနေ့မနေ့ခင်းအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ VOA အမေရိကန်တန်ကနေထုတ်လွှင့်နေတဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့မိမိတို့ဒေတာတွေမှာဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်အကြောင်းအရာတွေကိုသတင်းပေးပို့လိုတဲ့ဆိုရင်တော့ကျွန်တော်တို့စီကိုစာရေးရေးသားမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုဆက်ပြီးပြောပြသွားမှာဖြစ်ပါတယ်ဗျာဂါဇာမှာအကြမ်းဖက်မှုတွေတိုးမလာအောင်ဟန်တားဖို့နဲ့အစ္စရေးဟာမတ်စ်ပြည်ပခပို့ပြီးတော့ကျေပြတ်မလာရေးကိုအစ္စရေးဝန်ကြီးချုပ်နဲ့တွေ့ဆုံချိန်မှာသူ့အနေနဲ့အဓိကထားပြီးတော့ဆွေးနွေးခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်ထိုနီဘလင်ကန်ကပြောပါတယ်အစ္စရေးကိုရောက်နေတဲ့ဝန်ကြီးဘလင်ကန်ဟာအစ္စရေးဝန်ကြီးချုပ်နက်တန်ညာဟုနဲ့အစိုးရအဖွဲ့ကိုတယ်လီဗီစ်မြို့မှာတောက်ကြနေကတွေ့ဆုံခဲ့တာပါဒီတွေ့ဆုံမှုအပြီးဝန်ကြီးဘလင်ကန်ကသတင်းတောက်တင်နဲ့တွေ့ဆုံချိန်မှာတော့အော်တိုဘာ9ရက်ဟာမတ်စ်အဖွဲ့ကအစ္စရေးကိုဝင်ရောက်စီးနင်းတိုက်ခိုက်ခဲ့တဲ့အကြမ်းဖက်မှုမျိုးနောက်ထပ်မဖြစ်ပွားစေဖို့နဲ့အစ္စရေးအတွက်ရောပါလက်စတိုင်းအတွက်ပါပုံမကောင်းမွန်တဲ့အနာဂတ်ကိုဖန်တီးနိုင်ဖို့မဖြစ်မနေလှုံ့ဆော်ရမယ့်အရာတွေကိုပြောဆိုသွားခဲ့ပါတယ်မြန်မာပြည်သတင်းမှာတော့ဒီရှမ်းပြည်မြောက်ပိုင်းမှာစစ်ကောင်စီတပ်တွေနဲ့တိုက်ပွဲစတိုက်ဖြစ်နေတာတပတ်ကြာပြီဖြစ်တဲ့မြောက်ပိုင်းမဟာမိတ်ညီနောင်သုံးဘွဲ့ကသူတို့ရဲ့ထိုးစစ်ဟာအောင်မြင်မှုတွေဇက်တိုက်ရနေတယ်လို့တောက်ကြနေကပြောလိုက်ပါတယ် MNDAA ကိုကန့်တပ် DNLA တအောင်မျိုးသားလွတ်မြောက်ရေးတပ်နဲ့ AA ရခိုင်တပ်တော်တို့ကတော့စစ်ကောင်စီတပ်စခန်း800ဒါဇင်နဲ့ချီတဲ့မြို့၄မြို့ကိုသိမ်းပိုက်ထားနိုင်ပြီးတရုတ်နိုင်ငံနဲ့ဆက်သွယ်ထားတဲ့ကုန်သွယ်ရေးလမ်းကြောင်းတွေကိုပါပိတ်ဆို့ထားနိုင်ကြောင်းပြောပါတယ်စစ်ကောင်စီတပ်ဘက်ကတော့လေကြောင်းကရောအမြောက်တွေနဲ့ပါပစ်ခတ်ခဲ့ကြောင်း DNLA ကပြောပါတယ်ခင်ဗျာဒီကနေ့မနေ့ကအစီအတွက်သတင်းချင်းချုပ်ကိုပြောပြခဲ့တာပါအစီအစဉ်ထုတ်လို့ရေးမှုကတော့ကိုရဲမွန်ဖြစ်ပါတယ်ရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ James Smith နဲ့ Morris Gordon တို့ဖြစ်ကြပါတယ် VO ကနေအခုထုတ်လွှင့်တဲ့ဒီအစီအစဉ်ကိုနောက်တစ်နာရီအကြာမှာလည်းပြန်လည်ထုတ်လွှင့်တဲ့အစီအစဉ်ဖြစ်တဲ့လူလူမိတ်ဆွေရုပ်တံအစီအစဉ်မှာပြန်လည်ကြည့်ရှုနိုင်ကြတာဖြစ်ပါတယ်ကျွန်တော်တို့အတံပိုင်းနဲ့လည်းထုတ်လွှင့်သွားဖို့ရှိပါတယ်အမေရိကန်အတန်ရဲ့အခုဒီမနက်ခင်းစီစဉ်ကိုမနက်6နာရီ9နာရီအထိလိုင်းလိုမီတာ3249လိုင်းလမ်းမီတာ190တို့ကပါတင်ဆက်ခဲ့တာပါ VOA ချစ်မိတ်ဆွေများအားလုံးနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးအဆင်ပြေတဲ့နေ့တစ်နေ့ကိုပိုင်ဆိုင်နိုင်ကြပါစေဗျာ VOA